Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American အတန်းကနေ2020ခုနှစ် March 22ရက်စနေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ19.25/32နဲ့လိုင်းလမီတာ190ကနေထုတ်လွှင့်နေပါပြီရှင်။ကျမခင်ပြူထွေးပါရှင်
။ကျမအေးသနာကျော်ပါ။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်ပွားမှုထင်းချုံရေကမ္ဘာနိုင်ငံတွေရဲ့ကြိုးပမ်းမှုဖြစ်နေတဲ့ဗြိတိန်နိုင်ငံမှာတော့စားတောက်ဆိုင်တွေနဲ့ဖျော်ဖြေရေးလုပ်ငန်းတွေကိုဝန်ကြီးချုပ်အမိန့်နဲ့ပေးလိုက်ပါရယ်။တာတိုပစ်ဒုံးကြီးတွေလို့ယူဆရတဲ့ဒုံးနှစ်ဆင်းကိုတော့မြောက်ကိုရီးယားနိုင်ငံကပြစ်ခတ်ခဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောသွားပါရယ်။ဒီလိုမျိုးထိတ်တန့်ရောက်ကမ္ဘာသတင်းတွေကိုဒီညပိုင်းကြားရဖို့ရှိပါတယ်မခင်ပြူထွေးရေ။
ဟုတ်ကဲ့ပါရှင်။ဒီလိုသတင်းတွေနောက်ပိုင်းမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကမ္ဘာနေရာအနှံ့တော်များများမှာတိုးလာနေတဲ့အချိန်မင်္ဂလာဒေ့ရှ်နဲ့ဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရောဘယ်လိုအခြေအနေရှိပါလဲ
။ကျွန်မရေးအသေးပညာပေးအပ်တဲ့ဒီဂျိုဒီစာခွေရဲ့အနေနဲ့ UNICEF WHO ဘင်္ဂလားဒေ့ရှ်အစိုးရတို့က
ကောစပဇာအနီးကဒီဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တအူးနဲ့တွေ့ဆုံမိမြန်ဆက်သွယ်မိမြန်ထားတာကိုမကြခင်မှာအပြည့်စုံနားဆင်နိုင်ပါတယ်။နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်ဂိတ်တွေပိတ်လိုက်တဲ့အကြောင်းနဲ့မြန်မာနိုင်ငံဒေသဆောင်ကကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားရမယ့်ဒုအသံအစီအစဉ်။နောက်ကိုရိုနာကရက်နဲ့စီးပွားရေးရိုက်ခတ်မှုတွေအကြောင်းဆွေးနွေးမယ့်စနေညတိုက်ရိုက်လီလိုက်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်ပြောပြပေးပါရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှု COVID-19 ရောဂါကမ္ဘာမှာကူးစက်ပြန့်နှံ့နေတာမှာတောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရတဲ့သူ148ဦးရှိတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်။ဒါကြောင့်မလို့တောင်ကိုရီးယားနိုင်ငံမှာအခုဆိုရင်တော့ရောဂါကူးစက်ခံရသူစုစုပေါင်း 8,900 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူ102ဦးရှိသွားခဲ့ပါရယ်။တချိန်တည်းမှာပဲဥရောပမှာဆိုရင်တော့တောက်ချာနေကယောဂါကူးစက်သူနောက်ထပ်1200ကျော်ရှိခဲ့ပါတယ်။စပိန်နိုင်ငံမှာတောက်ချာနေသေဆုံးတဲ့နောက်ထပ်235ဦးရှိတာကြောင့်စပိန်နိုင်ငံဟာအီတလီပြီးသွားရင်တော့ဥရောပမှာဒုတိယအများဆုံးဒီယောဂါဖြစ်နေတဲ့နိုင်ငံမှာစပိန်နိုင်ငံမှာယောဂါကူးစက်မှုတွေတိုးလာနေတာကြောင့်အခြေအနေတွေကတိတ်မကြားခင်မှာဆေးရုံဆေးခန်းတွေကကုသပေးနိုင်တာထက်ကျော်လွန်လာနိုင်တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ်။ဥရောပမှာယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမှာတော့တောက်ကြနေကအထည်သေးဆုံးသူအရေအတွက်က4,000ကျော်သွားခဲ့ပြီးတော့ဂျာမနီနိုင်ငံမှာဆိုရင်ယောဂါကူးစက်ခံရသူအရေအတွက် 2,000 လောက်ရှိနေပါပြီ။ဗြိတိန်နိုင်ငံမှာတော့အစားတောက်ဆိုင်တွေဘားတွေနဲ့တခြားအပန်းဖြေဖျော်ဖြေရေးလုပ်ငန်းတွေကိုတောက်ကြနေကပိတ်ပစ်ဖို့အတွက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောပါရည်။တချိန်တည်းမှာပဲခီးသွွားလုပ်ငန်းပေါ်မှာအဓိကမှီခိုနေရတဲ့ကျူးဘားနိုင်ငံကလည်းဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့အင်္ဂါနေ့ကစပြီးတော့ကမ္ဘာလှည့်ခီးသွွားတွေကိုပြည်ဝင်ခွင့်တစ်လကြာပိတ်မှာဖြစ်တယ်ဆိုပြီးတော့ကျူးဘားသမ္မတကအစိုးရပိုင်းမီဒီယာကနေပြီးတော့မနေ့ကကြေညာသွားပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 26,000 ကျော်ရှိပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ကစုစုပေါင်း 11,000 ကျော်ပါပြီရှင်။
မေဂန်ပြည်တော်စုရဲ့လူ့ရေအထူးသဖြင့်ပြည်နယ်တွေဖြစ်ကြတဲ့ကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအဆိုးအဝါဆုံးဖြစ်နေတာကြောင့်ရေကြီးသွားလာမှုတွေကလွဲလို့ကျန်တဲ့အိမ်ပြင်ပလို့ရှားသွားလာမှုတွေမလုပ်ကြဖို့ကိုပြည်နယ်တော်ဝန်ရှိသူတွေကညွှန်ကြားလိုက်ပါတယ်။ယောဂါပိုးကူးစက်ပြန့်နှံ့မှုနှုန်းကိုရှင်းချဖို့အတွက်ဒီနည်းလမ်းတစ်ခုပဲရွေးစရာရှိတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ရီကိုမိုကပြောလိုက်ပါတယ်။နယူးယောက်ပြည်နယ်မှာခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 8,500 ကျော်နဲ့သေဆုံးသူ50ကျော်ရှိနေပြီးတော့ကူးစက်မှုအများဆုံးပြည်နယ်ဖြစ်နေတာပါ။လူရေတန်း40ရှိတဲ့ကယ်လီဖိုးနီးယားပြည်နယ်မှာလည်းရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်နိုင်ဖို့အတွက်လူထုတွေနေအိမ်ထဲမှာပဲနေကြဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗန်နျူဆမ်ကခြားတော်ရင်းနေ့ကညွှန်ကြားခဲ့ပါတယ်။ဒါကြောင့်ပုံမှန်ဆိုရင်ကားတွေလူတွေနဲ့ပြည့်နေတဲ့လော့စ်အန်ဂျလိစ်မြို့ကနံပါတ်ကြီးနေရာတွေမှာတော့အခုဆိုရင်ဈေးဆိုင်တွေစားတောက်ဆိုင်တွေကလေးကစားကွင်းတွေအားလုံးလူသူကင်းမဲ့ပြီးတော့တိတ်ဆိတ်လာနေပါတယ်။အမေရိကန်တဝမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်ပြည်နယ်အများပြားမှာစာတင်ကြောင်းတွေအစိုးရရုံးတွေကိုပါပိတ်ထားပြီးနေအိမ်တွေကနေပဲလုံးလုံးကြဖို့ညွှန်ကြားထားပါတယ်။မက္ကဆီကိုနဲ့ကနေဒါနယ်စပ်တွေမှာလည်းအရေးကြီးတဲ့မဖြစ်မနေသွားလာမှုတွေကလွဲလို့ကျန်တဲ့ခီးသွားလာမှုတွေမလုံးကြဖို့ကိုအမေရိကန်ဆွေရကတင်းကျပ်ထားပါတယ်။အမေရိကန်ပြည်တော်စုမှာဒီယောဂါပိုးကူးစက်ခံရသူ2000နီးပါးနဲ့သေဆုံးသူ300နီးပါးရှိနေပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံကအကျဉ်းထောင်တွေအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့အကျဉ်းသားထောင်ပေါင်းများစွာကိုလွှတ်ပေးဖို့တောင်းဆိုနေတဲ့ကြားမှာပဲအီဂျစ်အာဏာပိုင်တွေကထင်ရှားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုတောက်ချာနေကပဲလွှတ်ပေးလိုက်ပါတယ်။လူခွင့်ရေးအဖွဲ့ရဲ့အဆိုအရဆိုရင်တော့အီဂျစ်နိုင်ငံကအကျဉ်းထောင်တွေထဲမှာနိုင်ငံရေးယုံကြည်ချက်ကြောင့်အကျဉ်းကျနေသူထောင်ပေါင်းများစွာရှိတယ်လို့ဆိုပါတယ်။ 2012ခုနှစ်ကအီဂျစ်နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာရှေ့တန်းကဦးဆောင်ပါဝင်ခဲ့တဲ့ Shadi El Ghazali Hub ကလည်းထောင်ထဲမှာနှစ်နှစ်လောက်ဖမ်းခံခဲ့ရပြီးတဲ့နောက်ပြန်ပြီးတော့လွတ်လာခဲ့ပြီလို့သူ့ရဲ့ဇနီးဖြစ်သူက Facebook မှာရေးထားပါတယ်။သူကအီဂျစ်သမ္မတစစ်စီကိုစော်ကားတိုက်ခိုက်ခဲ့တဲ့အတွက်ဖမ်းခံရတာဖြစ်ပါတယ်။သူကအခုလိုလှုပ်ပေးလိုက်တာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်အကျဉ်းသားတွေကိုလှုပ်ပေးဖို့တောင်းဆိုမှုနဲ့သက်ဆိုင်မဆိုင်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။ဂျာတာဘေးနေတုန်းကတော့အီဂျစ်အာဏာပိုင်တွေကသူ့အပြင်အီဂျစ်အစိုးရကိုဝေဖန်တဲ့ထင်ရှားတဲ့နိုင်ငံရေးအတိုက်ခံ14ရက်ကိုလှုပ်ပေးဖို့အမိန့်ထုတ်ပြန်ခဲ့တယ်လို့အီဂျစ်အမျိုးသားလူ့အခွင့်အရေးကောင်စီအဖွဲ့ဝင်တွေကပြောပါတယ်။လူ့အခွင့်အရေးအဖွဲ့တွေကအီဂျစ်အကျဉ်းဆောင်တွေထဲမှာပြစ်ဒဏ်မချရသေးဘဲနဲ့ဖမ်းခံထားရတဲ့သူထောင်ပေါင်းများစွာရှိတယ်လို့ပြောထားပါတယ်ရှင်။
ကမ္ဘာ့ဝန်လူပေါင်း1,100,000သေဆုံးခဲ့ရပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေထိန်းချုပ်တိုက်ဖျက်နိုင်မှုတွေအမေရိကတိုက်နိုင်ငံတွေကစုရခေါင်းဆောင်တွေအချိန်မြင့်လှုပ်ဆောင်နေကြပါတယ်။ပြည်သူနိုင်ငံမှာ COVID-19 ကိုရိုနာရောဂါကြောင့်သေဆုံးသူ၄ဦးရှိတဲ့အကြောင်းသမ္မတမာတင်ဗစ်ကာရာကတောက်ချာနေမှာကြေညာခဲ့သလိုရောဂါတိုက်ဖျက်ရေးပုံမထိရောက်စေဖို့အတွက်ပိုပြီးအတွေ့အကြုံရှိတဲ့ကျန်းမာရေးဝန်ကြီးသစ်စားထုတ်ခန့်အပ်မဲ့အကြောင်းလဲကြေညာပါတယ်။မနေ့ကတောက်ချာနေတီပြည်သူနိုင်ငံမှာကိုရိုနာပိုးရှိမရှိစမ်းသပ်ထားသူ4,000ကျော်မှာပိုးကူးခံသူ263ယောက်ရှိနေတာတွေ့ထားရသလိုအစိုးရကအရေးပေါ်အခြေအနေထုတ်ပြန်ကြေညာနေရပါတယ်။ကိုလံဘီယာနိုင်ငံမှာလည်းမတ်လ24ရက်နေ့ကစပြီးတော့လူတိုင်းမဖြစ်မနေ19ရာကြာတိကြခွဲနေဖို့ကိုလံဘီယာသမ္မတ Ivan Duque ကတောက်ချာနေနောက်မှာညွှန်ကြားချက်ထုတ်ခဲ့ပါတယ်။ချီလီမှာဆိုရင်လည်းသမ္မတ Sebastian Pinera ကဂျာပတာဘရီနီညသကောင်ကစပြီးတော့ရပ်ပေါင်း90ကျော်ကပ်ဘေးဆက်ရောက်အရေးပေါ်ချီနေကြေညာထားပါတယ်။ဘရာဇီးလ်နိုင်ငံမှာဆိုရင်လည်းကိုရိုနာကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်သမ္မတ Alberto Fernandez ကလူတိုင်းမဖြစ်မနေ17ရာကြာတိကြခွဲနေဖို့ကိုညွှန်ကြားထားသလိုမလို့အပ်ပဲလူစုလူဝေးတွာလာလို့ရှားမှုတွေမလုပ်ဖို့ကိုတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တာရော့ပြစ်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်နှစ်စင်းကိုမြောက်ကိုရီးယားနိုင်ငံကပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောသွားပါရီး။ပျောင်ဂန်ဒေတာမြောက်ပိုင်းကပြစ်လိုက်တဲ့အဲ့ဒီဒုံးကျည်တွေကမြောက်ကိုရီးယားအရှေ့ဘက်ကမ်းလွန်ပင်လယ်ထဲမှာကြာခင်ကီလိုမီတာ410အကွာအဝေးလောက်ကိုရောက်ခဲ့တယ်လို့တောင်ကိုရီးယားကခန့်မှန်းပါတယ်။တောင်ကိုရီးယားပူရက်စစ်ဦးစီးချုပ်များအဖွဲ့ရဲ့ကြေညာချက်မှာတော့ဒီလိုရက်ကိုချစ်ချင်းရက်ဖို့မြောက်ကိုရီးယားကိုတောင်းဆိုထားသလိုအထူးသဖြင့်ကိုရိုနာဗိုင်းရပ်စ်ကြောင့်တစ်ကမ္ဘာလုံးအခက်အခဲတွေရင်ဆိုင်နေရချိန်မှာဒီလိုရက်ကလုံးဝမတင့်တော်တဲ့လုပ်ရက်ဖြစ်တယ်လို့လည်းပြောထားပါတယ်။ကိုရီးယားနိုင်ငံမှာတက်ဆွဲထားတဲ့ American တက်ဖွဲ့ပြောခွင့်ရပုံမူ Lee Peters ကလည်းမြောက်ကိုရီးယားကအရှိတ်ပင်လယ်ပြင်ထဲကိုဒီကနေ့မနေ့ပိုင်းမှာဒုံးကျည်ပစ်လွတ်ခဲ့တယ်လို့သိရှိကြောင်းနဲ့အခြေအနေအရရက်ကိုအနီးကပ်စောင့်ကြည့်နေမှာဖြစ်ပြီးတော့တောင်ကိုရီးယားနဲ့ဂျပန်မဟာမိတ်တွေအနီးကပ်တိုက်ပင်းနေတယ်လို့လည်းကြေညာချက်ထုတ်ပြန်ခဲ့ပါရှင့်
စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးကျင်းသေဆုံးသူ2ဦးရှိကြောင်းဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အသက်85နှစ်အရွယ်အမျိုးသမီးတစ်ဦးနဲ့အသက်64နှစ်အမျိုးသားတစ်ဦးကိုဗစ် -19 ရောဂါနဲ့သေဆုံးကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဂန်ကင်မြွန်းကစနေနေ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာပါ။ကိုဗစ် -19 ရောဂါနဲ့သေဆုံးတာတွေရှိလာမယ်ဆိုတော့ခံမှန်းထားရင်ပဲလေဒီအတွက်စိတ်မကောင်းဖြစ်ရပါတယ်လို့ဝန်ကြီးရောင်းကပြောဆိုသွားပါတယ်။ခုချိန်မှာစင်ကာပူပြည်သူပြည်သားတွေစိုးရိမ်ထိတ်လင့်နေကြမယ်ဆိုတာနားလည်ကြောင်းနဲ့လက်ရှိအခြေအနေကိုအားလုံးရဲရဲဝံ့ဝံ့အတူရင်ဆိုင်သွားကြဖို့ကိုလည်းဝန်ကြီးရောင်းကအပိတ်တိုက်တွန်းခဲ့ပါတယ်။ဒီဆုံးသူနှစ်ဦးစလုံးမှာတော့ငကူယောဂခန်းတွေရှိထားကြတယ်လို့သိရပါတယ်။ပထမလူနာမှာနှလုံးယောဂနဲ့သွေးတိုးယောဂခန်းရှိထားတာဖြစ်ပြီးတော့အထူးကျက်မှတ်ဆောင်မှာ26ယောက်ချာကုသပြီးတဲ့နောက်ကွယ်လွန်သွားတာလို့ဝန်ကြီးရောင်းကပြောပါတယ်။အင်ဒိုနီးရှားကပြန်ရောက်လာပြီးမှအခြေအနေဆိုးလာတဲ့ဒုတိယလူနာမှာလည်းနှလုံးယောဂခန်းရှိပြီးတော့အရေးပေါ်ဌာနကိုရောက်လာပြီးကိုယ့်ရဲ့မြောက်မှာတည်ဆုံသွားတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးတွေဈေးကွက်တွေမကျဆင်းခင်မှာပြီးခဲ့တဲ့လကဒေါ်လာ 1.8 တန်တန်ဖိုးရှိတဲ့အစုရှယ်ယာတွေကိုထုတ်ရောင်းခဲ့တာနဲ့ပတ်သက်လို့ကျင့်ဝတ်ပိုင်းဆိုင်ရာအရာစုံစမ်းစစ်ဆေးရာတွေလုပ်ဖို့အမေရိကန်အထက်လွှတ်တော်အမတ်ရစ်ချတ်ဘတ်ကတောင်းဆိုလိုက်ပါတယ်။အထက်လွှတ်တော်အမတ်ဘတ်နဲ့တခြားလွှတ်တော်အမတ်တွေကသူတို့ရဲ့အစုရှယ်ယာတွေကိုစီးပွားရေးကျဆင်းမှုမဖြစ်ခင်မှာရောင်းချခဲ့တာကြောင့်အကြီးကျယ်ဝေဖန်ခံနေရတာပါ။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ရစ်ချတ်ဘတ်ကတော့ ူအနေနဲ့လှုပ်တော်အစည်းအဝေးတွေအတွင်းမှာတည်တံ့ရရှိတဲ့သတင်းချက်လက်တွေပေါ်မှာမူတည်ပြီးတော့အစုရှယ်ယာဈေးကွက်တွေကိုရောင်းချခဲ့တယ်ဆိုတဲ့ပုံမှာညှင်းဆို့လိုက်ပြီးတော့သူအနေနဲ့အများပြည်သူကိုထုတ်ပြန်တဲ့သတင်းတွေပေါ်မှာပဲအခြေခံပြီးတော့ရောင်းချခဲ့တာသာဖြစ်တယ်လို့မနေ့ကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အထက်လွှတ်တော်ကျင့်ဝတ်ဆိုင်ရာကော်မတီအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြင်သာမှုရှိရှိအပြည့်အဝလှုံ့ဆော်သွားဖို့တောင်းဆိုတယ်လို့တောက်ကြနေကထုတ်ပြန်တဲ့သူရဲ့ကြေညာချက်ထဲမှာပြောထားပါတယ်ရှင်
2020တိုကျိုအိုလံပစ်အားကစားပွဲတော်ကိုရွှေရွှေဆိုင်ဒါမှမဟုတ်ဖျက်မလားဆိုတာကိုချင်းမာရေးကော်မတီကဆုံးဖြတ်ခွင့်မရှိကြောင်း2020တိုကျိုအိုလံပစ်အားကစားပွဲတော်ချင်းမာရေးကော်မတီဒုတိယဥက္ကဋ္ဌတိုရှီယာကီအန်ဒိုကပြောလိုက်ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီ IOC ကသာနောက်ဆုံးဆုံးဖြတ်ချက်ချတာဖြစ်တယ်လို့သူကပြောပါတယ်ချင်းမာရေးကော်မတီအနေနဲ့ကတော့လာမယ့်ဇူလိုင်လထဲမှာပွဲတော်ချင်းပနိုင်ရေးအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်လို့အန်ဒိုကကျိုတိုသတင်းဌာနကိုပြောပါတယ်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်တိုကျို2020အိုလံပစ်ပွဲတော်ရွှေဆိုင်ဖို့နော်ဝေးအိုလံပစ်ကော်မတီကပန်ကြားခဲ့ပြီးတဲ့နောက်အန်ဒိုကအခုလိုတုံ့ပြန်ပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မဲအေးသနာကျော်တို့ပြောပြပေးသွားခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းတဖြည်းဖြည်းမြင့်တက်လာနေတဲ့ထိုင်းနိုင်ငံကထိုင်းမြန်မာနယ်စပ်ဂိတ်တွေကိုပိတ်ပစ်လိုက်တဲ့အကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေမဲအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံဘက်ကမဲဆောက်မြို့ကြီးအမှတ်1ရှိတဲ့တရားကိုပိတ်လိုက်တာကြောင့်နေ့စဉ်ထောင်ကနန်းလောက်နေရပြန်နေကြတဲ့မြန်မာတွေဖို့အခက်အခဲတွေရှိသွားပါတယ်ကြည့်ကြည့်အမှတ်တရားတစ်ပိတ်ပစ်လိုက်တဲ့အခြေအနေနဲ့ပတ်သက်လို့မြဝတီဖရဲအုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့အခုလိုပြောပြပါဗျ။အ
ော်ကြည့်ကြည့်ဒရာမတစ်ကိုသူတို့ဟိုတက်ကျန်ဘက်ကနေသူတို့ဒီဝေသုံးမြင်နေပိတ်ရပါမှာဟုတ်။သူတို့ဘက်ကလို့ပြောရခင်ဗျာဟုတ်ပဲ။အဲ့လိုဆိုတော့သူတို့ပြောတယ်ဟိုကိုရိုနာအဆောင်ကြည့်ပြီးတော့သူတို့ဟိုအရင်မှာပြောတော့သူတို့ကဟိုလိုမှရှင်းလို့သူတို့ပြောထားတော့နှစ်ပတ်ဆိုပြောတယ်။ဒါကြီးလာထားတာတော့အဲနှစ်ပတ်လို့မပါဘူးပေါ့မှာ။
အခုလိုမျိုးအမှတ်1ချစ်ကြီးတရားကိုပိတ်လိုက်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ကြောင့်ကုန်ရမ်းမရလို့ပိတ်လိုက်ရတဲ့စစ်ရုံတွေကအလုပ်ပြုတ်ခဲ့တဲ့မြန်မာလူသမားတွေထိုင်းနိုင်ငံရဲ့စီးပွားရေးကျလို့ဒေဝါလီခံလိုက်ရတဲ့စစ်ရုံတွေကအလုပ်သမားတွေမဟာတကြံကာလနေရပြန်ကြမဲ့အလုပ်သမားတွေမလ31ရက်နေ့မှာကုန်ဆုံးတော့မဲ့သူတို့ရဲ့ဗီဇာတက်တန်းပြန်တိုးဖို့ကိစ္စတွေကြောင့်မဖြစ်မနေနေရပြန်ကြတဲ့မြန်မာတွေကတော့အခက်အခဲတွေဖြစ်ကုန်ပါတယ်ဒီအတွက်ချစ်ချီရဲ့အမှတ်နှစ်တရားအစ်စ်မှာတော့အဝင်အထွက်တွေပြုလုပ်ပေးနေစေဖြစ်တယ်ဆိုပြီးဦးတည်ဆောင်ကဆက်ပြောပြပါတယ
်လက်ရှိတော့တရားချစ်ချီရာအမှတ်နှစ်ကနေဝင်နေပါတယ်ကျွန်တော်ဒီနှစ်ကအမှန်တော့သူကမဟုတ်ပတ်စင်ကြအတွက်ပါလေခင်ဗျာမသွားကြတာပေါ့ဒီနှစ်ကကျွန်တော်ကဟိုပတ်စင်ကြအတွက်ဘောရကွန်ထရိုးဖက်ဆလစ်တီပေါ့ဟိုလိမ့်တွေမျိုးလျှောက်ထားတာလေဒီနှစ်မှာပါတယ်ဟိုပတ်စင်ကြတက်တက်ကာလို့တက်တက်ပေါ့
ဟုတ်ကဲ့ဟုတ်
ဖြတ်တန်းတော့လာမှုမရှိသေးတာပေါ့ခင်ဗျဟုတ်ဟုတ်ကဲ့ဟုတ်ကဲ့အဝင်အားတော့
ပဲကြည့်ရအောင်မလ21ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကတက်ခရိုင်နေဆက်ဂိတ်တွေသာမကမြန်မာနဲ့ထိစပ်နေတဲ့နေဆက်ဂိတ်တွေလေဂိတ်တွေနေဆက်လမ်းတွေကိုပါပိတ်လိုက်တာပါဒါဟာတက်ခရိုင်တခုတည်းမဟုတ်ပဲမြန်မာနဲ့ထိစပ်နေတဲ့ခရိုင်တွေအပြင်တခြားအင်းနီနာချင်းနိုင်ငံတွေနဲ့ထိစပ်နေတဲ့ခရိုင်နေအတော်များများမှာလဲခရိုင်အာနာပိုင်ရဲ့ဆုံးဖြတ်ချက်နဲ့ပြီးခဲ့တဲ့တပတ်ခန့်ကစပြီးပိတ်ပင်နေတာဖြစ်ပါတယ်အခုကတော့မြန်မာနဲ့ထိစပ်နေတဲ့ခရိုင်တွေကိုပိတ်လိုက်တာပါဒါဟာထိုင်းနိုင်ငံရဲ့ policy ကြောင့်ဖြစ်နိုင်တယ်လို့လဲဦးတည်ဆောင်ကဆိုပါတယ်
တွေ့ရတော့ကော့တောင်းဆိုရင်ကျွန်တော်ထင်တယ်ကျွန်တော်ကဘယ်ကိတရှိမှမသိလို့သူကကွန်ဖိုက်ချက်ကိုမြည်ကြည့်ခါလာတော့တော့တော်များပြည့်လဲတကယ်ကြီးလို့ဆုံးပြည့်တဲ့အချိန်ကြီးတိုင်းတော့ခင်ရဲ့ဆုံးပြည့်ချက်ပေါ့ဒါမဲ့လည်းသူတို့ဟိုဝါရတစ်ခုတော့ရှိမှာပါဟုတ်ကဲ့အော်တော့ဟိုဒီဒီဒီတက်ခရတစ်ခုလည်းလောက်တာမဟုတ်လေခင်ဗျာ
မလဲတော့ဘ
ူးရှိတော့ခင်ဗျာမရှိတော့ခင်ဗျာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်
တော့မရတော့ဟုတ်ကဲ့မှာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာသူတို့သူတို့ထိန်းတာပေါ့မှာကိုနာဗိုင်းရပ်စ်အမှန်တရားကိုကုသသွားလာဖို့ဆိုထင်ကြပါဘူး။
ထိုင်းမြန်မာနယ်စပ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်နယ်စပ်ဂိတ်တွေကိုပုံမအစစ်မြင့်ပြီးပိတ်ခဲ့ရမှာမတ်လ21ရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်အလုံးမှာအဝင်ထွက်ဂိတ်တွေပိတ်ပစ်လိုက်တာဖြစ်ပါတယ်။ကျမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
ရခိုင်ကျမ်းဖက်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ကမ္ဘာကရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာနိုင်ငံတကာ NGO အဖွဲ့တွေကအထူးကျန်းမာရေးပညာပေးလုပ်ငန်းတွေဆောင်ရွက်နေပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေတိုင်းမှာဘာသာရေးစာသင်ကျောင်းတွေမြန်မာစာသင်ကျောင်းတွေကိုပိတ်ထားလိုက်တယ်လို့ဒုက္ခသည်တွေတကူရေးတန်ရှင်းအလေးထားကြဖို့လက်ကိုမကြခဏဆေးကြောကြဖို့လူထုထက်တဲ့နေရာတွေမှာမစုဝေးကြဖို့အပါအဝင်နာမကျန်းဖြစ်လာတဲ့ဆိုရင်အမြန်ဆုံးဆေးရုံဆေးပေးကန်တွေကိုအကြောင်းကြားကြဖို့ဒုက္ခသည်စခန်းတာဝန်ရှိသူတွေကလည်းဒုက္ခသည်တွေကိုသတိပေးပြောကြားနေတာပါဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကဒုက္ခသည်စခန်းအတွင်း COVID-19 အရေးကျန်းမာရေးပညာပေးဆောင်ရွက်နေတာတွေကိုအခုလိုပြောပြပါတယ
် COVID-19 ကိုရိုနာဗိုင်းရပ်စ်ဆက်သွယ်ရောက်တာအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျူတီတာကွေတဲ့အနေနဲ့နောက်ဒီလ16ရက်နေ့စပြီးခရိုင်မှာရှိတဲ့ဘင်္ဂလားဒုက္ခသည်စခန်းအပြင်မှာရှိနေတဲ့ဘာသာရေးအရေးကြီးတောင်းများနဲ့နောက်မြန်မာစာနဲ့အင်္ဂလိပ်စာပြလမ်းလမ်းစင်တာတွေပါအလုံးပိတ်ပြီးလိုက်ပါတယ်ခင်ဗျာနောက်ကျမရေးအသီးပညာပေးအတဲ့ဒီကျူတီတာကွေရဲ့အနေနဲ့ UNICEF WHO ဘင်္ဂလားဒေ့ရှ်အစိုးရတို့ကဒီလ16ရက်ရက်စွဲပြီးကျမရဲ့အတီးတွေနုံးစော်ရလက်ကမ်းစာကောင်ဒီနောက်အဲ့ဒီနုံးစော်ကျမ်းတဲ့တည်ရေဘင်္ဂဒုက္ခစေကုစားကျိုးအဖေတော်ကတခါတည်းရှိဝင်းစင်ဒီကျမရဲ့အတီးပညာပေးနုံးစော်ချကိုတိုက်တွန်းနေကြတာကိုသိရပါတယ်ခင်ဗျာ
အဲ့တော့အခုဒီကိုအီစလန်တို့အခုရှိနေတဲ့ဒုက္ခသည်စခန်းကလည်းဒုက္ခသည်ဥယေကတိမ့်နဲ့ချီပြီးရှိတယ်။နောက်လူဥယေကလည်းအများကြီးပေါ့နော်ဒီကြက်ကြက်တဲနေရတဲ့အနေအထားမျိုးတွေလည်းရှိတော့ဒီလိုမျိုးလူထုထက်တဲ့နေရာတွေမှာဆောင်ရံရှောင်ရံကိစ္စတွေဒီတကွေတန်ရှင်းရေးနဲ့ပတ်သက်ပြီးလောက်ရမယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဘာတွေများဆောင်ရွက်နေတာတွေရှိပါလဲရှင်
။တကွေတန်ရှင်းရေးနဲ့ပတ်သက်ပြီးတော့အစားမစားနေနောက်ဟင်းစားဆက်စင်းဒီမှာစကြနဲ့အဲလေဘိုတခြားလေးစက်ကတန်းချီအောင်စေကြဖို့တိုက်တွန်းနေပါလေခင်ဗျာ။နောက်ဆောင်းချူလျာမြန်မာ့ဘဝနဲ့ကာတာဘဝတဲ့တိုက်တွန်းလို့ဆောင်းတာပါလေခင်ဗျာ။ယောဂလက္ခဏာသိရှိပါကမစ္စရကျမရေးစတိကံတို့အများဆုံးတွားရောက်ပြတာဘူးတိုက်တွန်းလို့ဆောင်းတာပါလေခင်ဗျာ။နောက်လူတဦးနဲ့တဦးဘုံးမဲ့အကာဝေးတကြိုက်ပေါ့အဲနေကြဘဝတဲ့လို့ဆောင်းတာပါလေခင်ဗျာ။နောက်ဒီယောဂကိုဆက်ကြရမလို့ပဲကောင်းကောင်းမွန်မွန်နေတိုင်းကိုအတေတိုက်တွန်းတော့တာပါလေခင်ဗျာ
အဲ့တော့အခုလောလောဆယ်မှာရောကမ်နဲမှာနေထိုင်မကောင်းဖြစ်တာတို့အဲ့ဒီယောဂလက္ခဏာနဲ့ပတ်သက်ပြီးတော့တန်နေရရှိတာတို့စောင့်ကြည့်တဲ့အနေအထားမျိုးတွေရောတွေ့ရလားရှင
်ယနေ့အချိန်အထိကဦးတယောက်မှာယောဂရှင်းလက္ခဏာမကဲသေးရပါဘူးခင်ဗျာကျွန်တော်ရူညာလူမျိုးဒီမိသားများစွာရှင်းရှင်းမို့ဘောအားနည်းဒုက္ခတွေဘောအားကိုရောက်ရှိနေချိန်မှာအခုကဘာကြီးမှာကိုရိုနာဗိုင်းရပ်စ်ဒီယောဂဖြစ်ပေါ်နေတာကိုအမှန်တရားမှသမကောင်းဝမ်းနေစီရပါပဲခင်ဗျာကျွန်တော်တို့ဒုက္ခတွေအပါအဝင်အဘတော်မှရှိနေကြတဲ့လူတို့အလုံးကိုဘုရားတကယ်အလားရှင်မြတ်မှာကာကွယ်ဆွမ်းကြောက်တော်မူပါလို့ကျွန်တော်တို့နင်းစီနဲ့အမြတ်ကျွန်တော်တို့ဒုဝါစစ်ကောင်းမေတ္တာပို့တာလေးရှိနေပါလေခင်ဗျာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကိုယ်စလန်အဲ့တော့အခုလောလောဆယ်မှာတော့ဒီစာသင်ကျောင်းတွေလည်းပိတ်ထားတယ်မြန်မာစာသင်ကျောင်းတွေလည်းပိတ်ထားတယ်အရေးကြီးလာလို့ရှိရင်ဒုက္ခသည်တွေကိုဘယ်လိုများပြန်ပြီးတော့မှစောင့်ကြည့်မှုတွေနောက်ပြီးတော့စောင့်ရှောက်ပေးမှုတွေလုပ်နေတာတွေရောရှိပါလဲရှင
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်အစိုးရပါဝင်ဒီမှာရှိနေကြတယ်ကုလသမဂ္ဂအဖွဲ့အစည်းများဒီစက်လို့အော် IOM တို့ဒီအပေါ်ရှိနေအများကြီးရှိပါတယ်ခင်ဗျာနောက်တစ်ခုကတော့ကျွန်တော်ကတခုအတိအကျကောင်းစုပင်ကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကောစပါရီယာဒုက္ခသည်စခန်းနဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ internet line ကျောက်ထောက်တာကို
ကဲကျန်လေးပွင့်ပွားပွားအတွက်တောင်းခွင့်ရှင်တာပါခင်ဗျာအခုကာလာတော်တော်လေးစိုးရတဲ့အချိန်ကာလာရောက်နေတဲ့အတွက်ဒီလူတို့အားနိုင်ငံတကာအဖွဲ့အစည်းနဲ့တော်လကောင်းနောက်တက်ဆိုင်ရာနိုင်ငံအဖွဲ့အစည်းနဲ့တော်လကောင်းအများဆုံးဆက်သွယ်နိုင်ရန်ဒီတကူကူဖြစ်ပေါ်လာမယ်ဆိုရင်ဆက်သွယ်အကြံကြားနိုင်အောင်ဒီ channel line ပွင့်ပွားပွားအတွက်ကျွန်တော်တို့အတိအကျတောင်းခွင့်ရှင်တာပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ကျွန်မဆုမွန်ပါရှင
် VOA American အစံရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြရတာပါရှင်အခုဆက်ပြီးတော့ဒုအသံအစီအစဉ်ကိုတင်ဆက်ပေးပါမယ်တိုင်းဒေသဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားသားရမှာပါ Frontier မြန်မာကတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။နိုင်ငံရဲ့နေဆက်ဒေတာတွေမှာပြည်ပခါတွေဖြစ်ပွားနေတာကြောင့်ထောင်ပေါင်းများစွာသောပြည်သူတွေကအိုးမဲ့အိမ်မဲ့ဖြစ်ရပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Haka Post နဲ့ဒုအသံတို့ဟာချင်းပြည်နယ်အတွင်းငင်းချမ်းလုံကြုံတဲ့နေရာတွေကိုရှာဖွေဖို့အတွက်အချိန်ကြာမြင့်စွာနဲ့အဆင့်ဆင့်ထွက်ပြေးတိမ်းရှောင်ခဲ့ရတဲ့စစ်ပေးရှောင်တွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကိုကျွန်မကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒီတော့ငါကတုံးလေးဝချင်းလက်ဤရကဖန်ခတ်တုတ်ကန်အုံကိုချင
်း။အေးကရွာထဲမှာပဲခြေချပြီးနေတယ်။သူတို့ကြိုက်တာတွေကိုအကုန်ပေးရတယ်။မပေးရင်နင်တို့ကိုတတ်မယ်ပြစ်မယ်လို့ချင်းချောက်ခံရတယ်ပြီးတော့အိမ်ရှိမှလည်းမိုင်းတွေထောင်းထားတယ
်ကလေးငယ်ကိုခြိထားတယ်အသက်ငယ်ရွယ်သေးတဲ့ကလေးမိခင်လာလင်းပါကသူ့ရဲ့အတွေ့အကြုံကိုဒုအတန်ကိုပြောပြခဲ့တာဖြစ်ပါတယ်သူမကလက်တလုံးမှာတော့ထန်တလန်မြို့နယ်တီကီးကျေးရွာမှာနေထိုင်ပါတယ်2019ခုနှစ်ကမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ဟာသူမတို့နေထိုင်တဲ့ပြည်တော်ကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့နောက်မှာတော့ကိုဝင်ဆောင်ထားတဲ့သူမဟာသူမရဲ့ခင်မသားသမီး၃ဦးနဲ့အတူကြေးရွာကိုစွန့်ပြီးထွက်ပြေးခဲ့ပါတယ်
။ခမီးစုကမီးစုအဘွေတက်လက်ကန်စန်လုံ
းပြည်တော်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုအရင်သွားတယ်ပြီးတော့အိန္ဒိယကနေတဆင့်မီးစာရွာကိုရောက်လာတယ်။အိန္ဒိယမှာလည်းရွာ၄၅ရွာလောက်တော့ရောက်ခဲ့တယ်။၅လလောက်တော့ကြာတယ်။နောက်ဆုံးတော့နေဆက်ကနေမီးစာရွာကိုဝင်တယ်။အဲ့ဒီမှာနေတော့ကအကူအညီထောက်ပံ့ပေးမှုတွေမရလို့ရှားတဲ့အလုပ်လုပ်ပြီးမှပဲနေရတယ်။ဒီကနားမှာရှိတဲ့ကြောက်တွေကိုတူးတဲ့နေရာမှာအလုပ်လုပ်တယ်ဒီလိုလုံးနေတဲ့အချိန်မှာခလေးကမွေးခါစားပဲရှိသေးတော့ခလေးကိုကနားမှာထားပြီးအလုပ်လုပ်ရတယ
်မိစာကျေးရွာပလဲဝမြို့နယ်ကနေမိုင်40ကျော်ဝေးတဲ့နေရာမှာတည်ရှိပါတယ်တိုက်ပွဲတွေကြောင့်ကျေးရွာအများအပြားကစစ်ဘေးရှောင်တွေကအဲ့ဒီရွာကို2018ခုနှစ်မှာရောက်ရှိခဲ့ပြီးရွာရဲ့အပြင်ဘက်မှာယာယီအိမ်တိဆောက်ခါနေထိုင်ကြပါတယ်မိစာကျေးရွာမှာကုံပြင်ရွာပီထောင်ရွာကင်းတလင်းရွာရင်ခံဝရွာနဲ့ဆက်လိုင်ဝရွာကစစ်ဘေးရှောင်900ကျော်နေထိုင်ကြပါတယ်။ပီထောင်ရွာကနေစစ်ဘေးရှောင်လာသူကိုကျော်ဆန်းက
ကျွန်တော်တို့ပြည်တော်မှနေတုန်းကတော့တပတ်မနခါတုန်းခါလေးချိန်အဲ့လိုလာတယ်။အေးဖွဲ့ကကြောက်တော့ကကုနာပြုတ်တယ်လို့ပေါ့ဒီမေမဆွေရနဲ့ဆက်တယ်မလို့ရဘူး။ဆိုပြီးမှဒီမြောက်လိုင်းနဲ့နွားလိုင်းမှာမိုင်းထောင်တယ်။မိုင်းထောင်တယ်ဆိုတော့ကျွန်တော်တို့မေမနေငံဖေးမှာဒီတူနေမှာအဆက်တွေ့လို့လို့မရတော့ဘူးဆိုတော့ကျွန်တော်တို့ပြီးတော့မှဆက်လက်နေမယ်ဆိုတော့ဘာမှမထိုးတော့ဘူးအဲ့ဒါကြောင့်ကျွန်တော်ကကြောက်တာ
မြောင်းလိုင်းဆိုတာကသွားလာရခက်ခဲပြီးလူသာသွားနိုင်တဲ့လမ်းမျိုးဖြစ်ပြီးတော့နွားလန်းဆိုတာကတော့နွားလဲမောင်းနေလို့ရတဲ့လမ်းမျိုးဖြစ်ပါတယ်ရခိုင်တက်မတော်အေးအေးမှာပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့ရွာသားတွေရဲ့ပြောဆိုမှုကိုညှင်းပယ်ပါတယ်
အော်ဒီအရကတော့လုံးဝတကယ်မားတွေပဲဗျာ။နော်ကျွန်တော်တို့ကရွာသားတွေစီကနေပြီးတော့အဲ့လိုမျိုးဒီဒိုက်ကာတွေဒီအာဓမတောင်းတွေဆိုတာကျွန်တော်တို့မှလုံးဝမရှိဘူး။နော်ဒေဟာကိုမဆိုကျွန်တော်တို့မှတာယာတန်ကြီးတေးပြီးတော့မှဝေယူဖို့အတွက်ပဲကျွန်တော်တို့မှဒါဟိုနှံကြထားတာရှိတယ်။တကယ်လည်းပဲအဲ့ဒီအတိုင်းပဲကျွန်တော်တို့ဒီလိုက်နာကျင်းသုံးလောက်ဆောင်နေကြတာရှိတယ်။ရွာသားစီကကျွန်တော်တို့ဘေဟာတစ်ခုခုမှကျွန်တော်တို့ဘက်ကနေပြီးတော့အဲ့လိုမျိုးဟိုအာရမတောင်းတွေဆိုတာမရှိဘူးတကယ်လို့တရားရောက်ကတခုခုလုံးမယ်ဆိုလို့ရှိရင်ဟိုအသက်တည်းအထောက်အထားအခိုင်အမာနဲ့ကျွန်တော်တို့စီမှာလာပြီးတော့တင်ပြပါအဲ့ဒီ PC ရဲ့နှဆက်တံပိုးကိုကျွန်တော်တို့ပြန်ယူပေးမယ်ဆိုတာကျွန်တော်တို့ကဟိုအချင်းချင်းပြောထားပြီးသားရှိ ဘုံထောင်တာလုံးဝမရှိဘူးဗျာကျွန်တော်တို့အဲ့ဒီလိုဒီရွာတွေထဲမှာဘုံထောင်တာတို့အဲ့ဒီလိုမျိုးကျွန်တော်တို့မှာလုံးဝမလုပ်ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီဒေသခံပြည်သူတွေဟာကျွန်တော်တို့ရဲ့ပြည်သူတွေဖြစ်တယ်နော်အဲ့ဒီပြည်သူတွေထိခိုက်မဲ့ကိစ္စဟိုတည်းကိုကျွန်တော်တို့အပြေးတမ်းရှောင်ကြတယ
်ဘယ်လောက်
စေဘေးဆောင်တွေကမိစာရွာကိုရောက်ရှိလာပေမဲ့သူတို့ရဲ့အခြေခံလိုအပ်ချက်တွေနဲ့ပတ်သက်ပြီးစိတ်ပူပန်နေကြရပါတယ်။မိစာရွာမှာစေဘေးဆောင်တွေကိုဦးဆောင်သူတာဝန်ခံဦးထွန်းတန်းက
ဟုတ်ကဲ့အခုလက်ရှိရတော့ကျွန်တော်တို့ကစောက်ဝင်နေရေးပေါ့နော်။ဒီဆိုင်ကြီးကဆိုစောက်တော့ဒေနီယာမှာကျွန်တော်တို့ဒီအောက်ထက်ကဆိုလို့ရှိရင်ဝေလို့မရတော့ဘူး။ဒါမဲ့ကျွန်တော်တို့အိန္ဒိယနဲ့ဝေတော့ဝေတယ်ဒါမဲ့ကျွန်တော်တို့အင်ဒီယာမှာတယောက်စားနှစ်ယောက်စားဖားချာငါးတော်တော်ရင်းနေတအိစားနှိစားလာပေါ်တော့အဲ့လိုမျိုးဝေလာတာရှိတယ်။ဒါမဲ့အင်ဒီယာမှာလည်းအများကြီးရောင်းလို့မရှိဘူးအများကြီးတော့ဝေလို့မရဘူး။အဲ့လိုမျိုးနဲ့ပဲလုပ်ပေးနေရတယ
်။စေဘေးဆောင်တွေကလက်တလုံးမှာတော့စားဝတ်နေရေးအတွက်မိစားကြေးရွာခံနေရဲ့အလုပ်ကိုင်းတွေကိုကူညီလုပ်ကိုင်းပေးနေတယ်လို့သူတို့ဘက်ကလည်းအပြန်အလှန်အားဖြင့်စားစရာတွေပေးတာတွေရှိတယ်လို့ဆိုပါတယ်။ပလောဝမြို့နယ်အုပ်ချုပ်ရေးမှူးရုံးကတော့မိစာစစ်ပေးဆောင်တွေရှိတဲ့နေရာကိုစံအကူအညီနှက်ခါပေးဖို့တယ်လို့စစ်ပေးဆောင်တွေကဆိုပါတယ်။ဒါပေမဲ့လက်ရှိချိန်မှာတော့ပလောဝကနေစံအကူအညီထပ်မံမရရှိဘူးလို့လည်းသိရပါတယ်။အဲ့ဒီကြောင့်ကနေပတ်သက်ပြီးပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်က
ဝေဗီလာဝါလာဆန်းဦးစာကလေးကနေတက်ပွဲတောက်လျှောက်ဒီနေ့ဖြစ်တော့အမဆန်းကတယ်လို့မရဘူးဝူဝါပေါ့အကုန်ဝင်ထွက်မရှိဘူးပေါ့။အဲ့တော့ကျွန်တော်စီမှာရိတ်ခါပေးစရာလုံးဝကိုမရှိတာစပေးဆောင်ကတော့ငပူဝဲသူတို့ကူညီပေးတာရှိတယ်အဲ့ရပဲသူကဆက်ပြီးနေရယ်မြို့ပေါ်မှာမဖြစ်မနေလို့အတက်ဟာပဲကျွန်တော်ကဝင်းကူနေသူကတော့လက်ရှိကျွန်တော်စီမှာလက်ချံကိုမရှိတာတဲလို့ရတဲ့ဒီကအရင်နားပတ်ဝန်းကျင်ကရွာကလူရှိရဟာကိုတိမ်းတိမ်းနဲ့တောင်းအဲ့လိုပြောတယ်ဆွေးချုပ်တို့ဘာလို့တော့မရှိဘူးဒီမှာရှိပြီးသားအကုန်ပြောင်းလို့မရှိတော့ဘူးဝေးပြောင်းအောင်ရှိတော့ရဲ့ဥရောရှိရဲ့ချင်းနှလုံးတစ်ထောင်သုံးလုံးတစ်ထောင်ပြည့်တယ်ဆန်ရှော့ချစ်စားပြီးတော့ကျိုးမိဖဆိုတော့သားသမီးလည်းတွေ့ရောဟောမိဖတော့ငတ်ခံတယ်ပေါ့သူရရအင်းနဲ့စင်ပြရတာအဲ့လိုတော့ချိုးကြည့်ရတော့ကြားတော့
မိစာကြည့်ရမှာလုံချုံရင်းနဲ့စားဝတ်နေရေးအခြေအနေတွေကြောင့်အခြားနေရာကိုပြောင်းရွှေ့ဖို့အတွက်စစ်ပေးဆောင်တချို့ကပြည်နယ်အစိုးရဖွဲ့ကတာဝန်ရှိတဲ့သူတွေကိုကူညီတောင်းခဲ့ပါတယ်အစိုးရအဖွဲ့ကဒုတိယသမရဥဟိနရီဘန်တီယူမွေးဖွားခဲ့တဲ့ထန်တလန်မြို့နယ်တိကီကျေးရွာမှာနေရာချထားပေးတဲ့အတွက်စစ်ပေးဆောင်စခန်းမှာအစည်းအဝေးထိုင်ပြီးတဲ့နောက်လူဦးရေ100ကျော်ကပြောင်းရွှေ့ဖို့သဘောတူခဲ့ပါတယ်။တိကီရွာကိုရောက်လာတဲ့အတွက်ငြင်းငြင်းချင်းချင်းနေရပေမဲ့လည်းစိန်ခေါ်မှုတွေကရှိနေပါတယ်။တိကီရွာကိုစစ်ပေးဆောင်ရမှာဦးဆောင်လာသူတဦးဖြစ်တဲ့ဦးကျော်စန်းက
လက်ရှိဒီမှာတော့ဒီမီးနဲ့ရေခက်ခက်ရှိတယ်။မီးခက်ခက်ရှိတာကဒီနေ့လေတပန်ဒီပါလို့ရှိဒီမလာဘူးဆိုတော့ရေလေတပတ်ကျော်ဒီမလာတယ်ဒီကလေးစီရဲတူတွေ့ဆိုတော့အဝိဆောချေရအများကြီးရှိတယ်ဆိုတော့ဒီမီးလေဒီကလေးစီရဲတူတွေ့ကျတော့ငက်ကောမလေးထားတဲ့ချိန်မှာမီးမရှိတော့လေအဲ့ဒါကြောင့်အခက်ခဲရှိတယ်ဒီမနီရာတော့ပြောတယ်ဘာကြောင့်ပြောလဲဆိုတော့ဒီကျွန်တော်တို့ပလဝမြုပ်နေမှနေတုန်းခါတော့စစ်ဖြစ်တယ်မန်တနိုဘာလို့ကြားတယ်ဟိုမတော်ရဆိုတော့အမေနဲ့ထွက်လာတဲ့ဒီမှာရောက်လာတာနဲ့ဘာမှအတိုင်တို့ဘာလို့မကြောက်တော့ဘူးဘီရောမှာဒီဆာဝိုင်းနေနဲ့ပတ်တဲ့ဒီမှာဒီမှာတော့ကိုကလေဒီအလို့တို့ဘာလို့လုံးမဆိုတော့ဒီမှာအဆင်ပြေတယ်လေဆရာမဆိုတော့ဒီမှာရောက်တာနဲ့စေတော့ပြောတာပေါ့
တိကီရွာကိုစီပေးဆောင်လာတဲ့သူတွေအတွက်အစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကဆန်အဝိထင်နဲ့စောင့်နေလှူဒန်းပေးပါတယ်အေးစင်းတဲ့ရွာကိုရောက်နေပေမဲ့လည်းအဲ့ဒီနေရာမှာမနေချင်သူတချို့ရှိပါတယ်။သူကတော့ကြောက်ပလင်ကျေးရွာကအဖွားဝေးတဲ့ပါ။သူမမှာမိသားစုဝင်တွေတည်ဆုံသွားပြီဖြစ်တဲ့အတွက်လက်ရှိအချိန်မှာတော့ဆွေမျိုးတွေနဲ့အတူနေထိုင်ပါတယ်။ဖာတို
့ဘောင်းအင်းအာခွန်ဘောင်းအင်းဒီအီဘိုတီတီ
တူရှိ။ကိုတီရာကိုနေရာမဟုတ်တော့တွားရလာတာစားတော့ရတာအဆင်မပြေဘူး။ပြန်လို့ရရင်တော့ပြန်ချင်တယ်။ဟိုဘက်မှာလည်းအမျိုးတွေကြံသေးတယ်လေ။သူတို့ကလွမ်းတော့လွမ်းနေ။ဒါပေမဲ့ပြန်မရောက်နိုင်တော့ဘူးထင်တယ်။ဒီမှာပဲအသက်ဆွင့်ရတော့မယ်နဲ့တူတယ်။ကျမမှာအသက်ရှင်တဲ့သားတယောက်တော့ကြံနေတယ်။သားကိုတွေ့ချင်တယ်အရန်တွေ့ချင်တယ်။ညာအိတ်လို့ရှိရင်တော့မှသူရှိတဲ့ဘက်ကိုပဲမျက်နှာလှည့်ပြီးအိတ်တယ်။
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Haka Post မှာကိုပါပွီ၊ Slime Delonte ၊ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြကြတာပါရှင် VOA American အတန်ရဲ့စနေနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါမကြာခင်မှာတော့ကိုရိုနာဗိုင်းရပ်စ်ကရက်နဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေအကြောင်းဆွေးနွေးကြမယ့်တိုက်ရိုက်လေလံအစီအစဉ်ကိုလည်းထုတ်လင်းပေးအောင်ပါပါစောင့်မျှော်နားဆင်ပါရှင်မင်္ဂလာပါရှင် VOA American တန်ရဲ့2020ခုနှစ် March 22ရက်စနေနေ့ညမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ကျမတို့ဒီအမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကြောင့် VOA ရဲ့ဝန်ထမ်းတွေအများစုလည်းနေအိမ်တွေကနေပြီးတော့အလုပ်လုပ်နေကြတာမလို့ဒီကျမတို့ VOA ရဲ့ Radio နဲ့ရုပ်သံအစီအစဉ်တချို့မှာယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာကိုလည်းအသိပေးပါရစေရှင်ကူးစက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုတက်ဆက်ပေးသွားချင်ပါတယ်ဒီတဲ့ဗမာကတော့ဒီမြန်မာနိုင်ငံဒီကမ္ဘာနေရာအတော်များများမှာပေါ့နော်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့ဒီငွေကြေးဈေးကွက်တွေမှာလည်းတိတိတသားထိခိုက်တာတွေကျဆင်းမှုတွေရှိနေတယ်စီးပွားရေးအပေါ်ရိုက်ခတ်မှုတွေကလည်းတိုးလာနေတဲ့အခါကျတော့ဒီမြန်မာနိုင်ငံလိုနေရာမျိုးမှာလည်းဒီဗိုင်းရပ်စ်ကူးစက်မှုတွေကမရှိသေးဘူးလို့ထုတ်ပြန်ထားတာရှိပေမဲ့လို့အခုလိုမျိုးဒီကမ္ဘာနေရာအနှံ့မှာကပ်ရောဂါဘေးအဖြစ်နဲ့သတ်မှတ်ထားပြီးတော့မှဒီကြကြပြန့်ပြန့်ဖြစ်ပွားနေတဲ့ဒီကိုရိုနာကရက်တွေကြောင့်ပေါ့နော်ဒီစီးပွားရေးအပေါ်ရိုက်ခတ်မှုတွေဘာတွေရှိနေသလဲမြန်မာနိုင်ငံမှာရောရိုက်ခတ်မှုကရောဘယ်လောက်ထိနောက်ပိုင်းမှာဆိုးလာနိုင်စရာတွေရှိမလဲဒီရိုက်ခတ်မှုတွေနည်းအောင်တာဝန်ရှိသူတွေအနေနဲ့ဘာတွေတုံ့ပြန်ကင်တွယ်ဆောင်ရွက်နိုင်မလဲဘာတွေပြင်ဆင်ထားနိုင်မလဲဆိုတာတွေကိုအဓိကဆွေးနွေးဖို့အတွက်ကျွန်မစီစဉ်ထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာဒီပင်တိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူကတော့နှစ်ဦးရှိပါတယ်နိုင်ငံရေးနဲ့စီးပွားရေးလေ့လာသုံးသပ်သူဦးမင်းခင်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့စီးပွားရေးအကြံပေးဟောင်းတဦးလည်းဖြစ်ပါတယ်နောက်တဦးကတော့ဦးတေစာမောင်ဦးတေစာမောင်ကတော့ဒီငပ်ပလီကန်းကြီးက Pleasant View Resort ပိုင်ရှင်လည်းဖြစ်တယ်နောက်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကိုလုပ်ကင်နေတဲ့သူတဦးပါဆိုတော့ကျမအရင်ဦးဆုံးဦးမင်းခင်ကိုဆွေးနွေးပေးစီချင်တာကတော့ဒီလက်ရှိဒီကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတွေကတနေ့တခြားဒီပြန့်နှံ့မှုနှုံးနေရလဲဒါကမ္ဘာနေရာနဲ့မှာတိတိတတ်တာကိုတိုးလာနေတယ်မြန်မာဒီဒေသအတွင်းဒီမြန်မာအိန္ဒိယချင်းနိုင်ငံတွေအပါအဝင်ပေါ့နော်အထူးသဖြင့်ဆိုတာတရုတ်နိုင်ငံမှာလည်းစဖြစ်ခဲ့ပြီးတော့ကူးစက်မှုအနှုန်းအများဆုံးနဲ့သေဆုံးမှုအများဆုံးကလည်းအဲ့လိုနေရာမှာရှိနေတာဖြစ်တယ်ဒါပေမဲ့မြန်မာနိုင်ငံလိုနေရာမျိုးမှာဒီရောဂါမရှိဘူးလို့ပြောလက်ရှိအထိပေါ့နော်အတိပြုထားတာမရှိသေးပေမဲ့လို့လည်းဒီယောဂပြန့်ပွားမှုကူးစက်ခံရမှာကိုစိုးရင်ရတဲ့အခြေအနေတွေเนาะကြိုတင်ကာကွယ်ဆောင်ရွက်မှုတွေလှုပ်ဆောင်နေတာတွေရှိတဲ့အခါကျတော့ဒီထဲမှာဆိုလို့ရှိရင်ဥမာခီးသွွာလာမှုတွေကိုကန့်တက်လိုက်တာလင်းခီးစင်တွေဟိုဖျက်သိမ်းလိုက်ရတာမျိုးတွေနောက်နေဆက်ဂိတ်တွေပိတ်လိုက်ရတာမျိုးတွေနောက်အထူးသဖြင့်မြန်မာနိုင်ငံဆိုတာကတရုတ်နိုင်ငံနဲ့ထိဆက်ပြီးတော့မှစီးပွားရေးလုပ်ငန်းတွေဟိုအများအပြားလှုပ်ဆောင်နေရတာဆိုတော့အခုချိန်မှာဥမာစက်ရုံပိတ်ပစ်လိုက်ရတယ်ရှိတယ်ဆိုတဲ့အခြေအနေမျိုးတွေရှိနေတဲ့အခါကျတော့ဒီလက်ရှိအခြေအနေမှာဒီကိုရိုနာဗိုင်းရပ်စ်ပိုးဒီဖြစ်ပွားနေတဲ့ကရက်တွေကြောင့်မို့လို့မြန်မာနိုင်ငံမှာရောစီးပွားရေးအရဘယ်လောက်အထိဟိုရိုက်ခတ်မှုတွေရှိနေတယ်လဲဆိုတော့အရင်ဆုံးဦးမင်းခင်ဆွေးနွေးပေးပါလားရှင
့်ဟုတ်ကဲ့အခုကျွန်တော်တို့ဒီ novel coronavirus ပေါ့နော်ဒီ coronavirus အဖြစ်ကြောင့်ဟလာဒီကမ္ဘာလုံးမှာဟလာကမ္ဘာကရောဂါကြီးဖြစ်နေပြီဖြစ်နေတော့ကျွန်တော်တို့နိုင်ငံမှာတော့အတွေ့အသေးဘူးလို့ပြောရမှာပေါ့နော်မရှိဘူးဆိုတာလေအဲ့တော့ဒါနဲ့ပတ်သက်လို့လူကြီးရေးစီးပွားရေးကအဆအဆအရရာထိခိုက်နေတာတော့သိကြတယ်တကယ်တော့ကျွန်တော်တို့ဆရာဘယ်တော့ကလေးကဆက်ထိခိုက်နေပြီလဲဆိုတော့တရုတ်မှာတရုတ်နိုင်ငံမှာဒီယောဂဆက်ဒီပိုးဆက်ပြောကူးဆက်ပြီးတော့ယောဂဆက်ဖြစ်ကလေးကကျွန်တော်တို့ကိုထိခိုက်နေတယ်အဲ့တော့ထိခိုက်တာမှာသူမြင်သားတဲ့အပိုင်းနဲ့အလွယ်တကူမမြင်သားတဲ့အပိုင်းနှစ်ပိုင်းရှိပါတယ်အလွယ်တကူမြင်သားတဲ့ထိခိုက်မှုတွေကတော့ကျမတက်ကတည်းကနေစားကိုကာကွယ်ရေးပေါ့ကျွန်တော်နိုင်ငံစီးပွားရေးရဲ့ဒီနိုင်ငံရဲ့ကုန်သွယ်မှုပမာဏရဲ့၄ဘုံတစ်ဘုံလောက်ကိုရှိတဲ့နေစားကုန်သွယ်ရေးမှာလာပြီးတော့ကျွန်မတက်ထိနေပါတယ်နောက်မြန်သာထင်သာရဲ့အပိုင်းကအခုလည်းအထည်ချုပ်တည်နောက်ပြီးတော့ဒီခီးသွွားလုပ်ငန်းတွေပေါ့နော်ဒီလေရောအဖော်ပိုင်းရောဒီဘာခီးသွွားလုပ်ငန်းပေါ့နော်အ ုံးနောက်ပိုင်းဆိုရင်ပြည်တွင်းကိစ္စလုပ်ငန်းတော့ထိခိုက်တယ်။နောက်ပြီးတော့အခုကျွန်တော်တို့ဒါကိုကြိုတည်ပြင်းတဲ့အနေနဲ့လူစုလူဝေးတွေကိုဟိုထိန်းချုပ်ရတဲ့ခါကျတော့ဟိုလူတွေအပြောင်းအလဲနဲ့ထိခိုက်မှုကဒီဖျားပွဲတော်တွေနော်တခြားဟိုအချိန်ကလည်းကျွန်တော်တို့စီမံပွဲတော်ရပြီလို့အဲ့တော့ဒီပွဲတော်တွေကိုအားကိုးပြီးတော့ဟိုစိုက်ချင်ပြောချင်အလုံးမှာဟိုသူရှာရတဲ့ဟိုအောက်ခြေလူဒန်းသားတွေပေါ့နော်အဲ့ဒီလူဒန်းသားတွေအများကြီးဟုတ်ကြည့်လိုက်တယ်ဒါပေမဲ့ဒါကိုပြောနေတယ်ဒါပြတရားကိုဘယ်လိုကြိုက်ခဲ့ဖြစ်ရှင်းမလဲဆိုကိစ္စလေးကျွန်တော်တို့လည်းလည်းဆောင်းမတွေ့သေးဘူးအဲ့ဒါအပြင်စီဝါရေးတိုင်းပြည်စီဝါရေးတရားလုံးကိုမျိုးမျိုးစုံနဲ့ပေါ့တိုက်ရိုက်တော့၎င်းစေဝိုက်တော့၎င်းနော်ထိခိုက်တာတွေရှိနေပါပြီနော်အဲ့ဒီထိခိုက်တာမှလေဒီပြောကြရရှိတာကဒီယောဂပုဂ္ဂိုလ်ဆက်မှုဒီ COVID-19 ယောဂဖြစ်ပွားတဲ့အပေါ်မှာနော်ပဲလို့ရှိနေတုံးတက်ပြီးတော့ပြင်ဆင်မလဲနော်မကြောက်တတ်ကြဘူးကျွန်တော်တို့မှများတော့ဖြစ်မကြောက်တတ်ဘူးဆိုတာကနော်ပဲလို့ကြောက်ရမလဲဘလောက်ထိကြောက်ရမလဲဘာဒီကြောက်ရမလဲဆိုတာကိုစီးပွားရေးလောကအပါဝင်နော်နေပေတီတီကန္ဓာဒီဒီကဟိုအချက်ပိုင်းထိပေါ့နော်လုံးတော့မချင်းနိုင်နိုင်ဘူးမချင်းနိုင်နိုင်ဘူးလို့ကျွန်တော်ယူဆတယ်နော်အဲ့တော့အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ဟိုဖြစ်ရအောင်တုံ့ပြန်မှုလို့လေဘာတွေဖြစ်လာနိုင်လဲပေါ့နော်ဘာတွေဖြစ်လာနိုင်လဲဆိုတဲ့ပုံမှာလေလက်တွေ့ဟိုအခြေအနေကိုပထမဆုံးနော်အမြန်ဆုံးနဲ့ပထမဆုံးတရားလို့ဖွင့်ပြပါဟု
တ်ကဲ့ပါဆရာဒါနောက်ပိုင်းမှာကျွန်တော်တို့ဆွေးနွေးခြင်းပါတယ်ဆရာထောက်ပြတယ်လို့ပေါ့နော်မကြောက်တတ်ကြတဲ့အခါမှာချုပ်တင်ပြင်ဆင်မှုတွေကလည်းအားနည်းနိုင်ပါတယ်ဒီအခါမှာပို့ပြီးတော့ရိုက်ခတ်မှုတွေနောက်ပိုင်းမှာပိုဆိုးလာနိုင်ပွဲရှိမယ်လို့လည်းထင်ပါတယ်ဆိုတော့ဘယ်လောက်ထိဆိုးလာနိုင်ပွဲရှိသလဲဆိုတာတွေဒီအပေါ်မှာဘယ်လိုကင်တွယ်တင့်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာဆွေးနွေးပေးစေခြင်းပါတယ်အခုကျွန်မဟိုဥတီစားမအောင်လို့လည်းတစ်ချက်မေးခြင်းပါတယ်ဥတီစားမအောင်လက်ရှိမှာလည်းဒါခီးသွွားဟိုတယ်နဲ့ခီးသွွားလုပ်ငန်းကိုကိုယ်တိုင်လုပ်ကင်နေတဲ့သူတယောက်ဖြစ်တဲ့အခါကျတော့အခုဒီကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့တရုတ်မှာဒီဇင်ဘာကစတွေ့ရဲနောက်ပိုင်းမှာအခုနိုင်ငံတွေကိုပြန်လာတယ်ဆိုတော့အဲ့ဒီအခြေအနေကစပြီးတော့အခုမြန်မာနိုင်ငံမှာလက်ရှိဒီခေါတန်နဲ့ခီးသွွားလုပ်ငန်းမှာပေါ့နော်တိတိတသားအပြောင်းလဲဒီရဲ့ကိုရိုနာကြောင့်မို့လို့ဒီဗိုင်းရပ်စ်ပြန့်ပွားမှုတွေကြောင့်မို့လို့ရိုက်ခတ်မှုပေါ့ဗောတိတိတသားအပြောင်းလဲဘာတွေတွေ့ရလဲဥတီစားမောင်တို့လုပ်ငန်းထဲမှာကောဟိုအပြောင်းလဲပေါ့နော်ဒီဟိုလှုပ်လိုက်ရတာမျိုးတွေဘလို့အခြေအနေတွေရှိတယ်လဲဆိုတော့နည်းနည်းတော့ပြောပြပေးပါရှင
်ဟုတ်ကဲ့ဒီအခုCOVID-19 နဲ့ပတ်သက်လို့ပေါ့နော်လွန်ခဲ့တဲ့ဒီဇင်ဘာလလောက်ကတည်းကစပြီးတော့ကျွန်တော်တို့စီမှာအရင်ဆုံးဒီ reservation တွေပေါ့နော်အဲ့ဒါကြီးကစပြီးတော့ဟိုကျလာတာပေါ့နော်နောက်တစ်ခါပြီးတော့မှအခုတက်တလုံးမှာတော့ပြင် cancellation တွေဖြစ်လာတယ်တက်တာတွေတော်တော်များလာပါတယ်အဲ့တော့ဟိုနိုင်ရှင်ပြီးပြောရမယ်ဆိုလို့ရှိရင်မနစ်ကဒီလိုအချိန်မှာဆိုရင်ကျွန်တော်တို့စီမှာရှိတဲ့ဒီဧည့်သည်ဝင်ရောက်မှုနှုန်းရဲ့တဝက်လောက်ကိုအခုဒီလထဲမှာကျသွားပါတယ်။နောက်လာမယ့်လဆိုလို့ရှိရင်လည်းပဲအဲဒီအပီလအရင်တော့ဆိုရင်တော့ကျွန်တော်တို့ဒီတင်းညံကာလပေါ့ခင်ဗျာ။အဲ့တော့ဟိုတယ်နဲ့ခီးတွက်လုပ်ငန်းတွေအတွက်တကယ်ဟို peak ဆိုတဲ့အနေအထားမျိုးကနေပြီးတော့မှအခုရုတ်တရက်ဒီလိုကဘာနဲ့ရှင်ပြီးဖြစ်တဲ့ဒီယောဂကတ်ဆိုးကြီးချောင်းမှုလို့ဒီရိုက်ခတ်မှုဟာအင်မတန်ကိုဟိုကြီးမားပါတယ်။အခုဆိုရင်ကျွန်တော်တို့အပီလမှာဆိုရင်20ရက်လောက်ထိပဲကျွန်တော်တို့ဧည့်တယ်ရှိပါတော့လေအဲ့ဒီနောက်ပိုင်းဧည့်တယ်ကျွန်တော်တို့မရှိတော့ပါဘူးဆိုတော့အဲ့ဒါတော့အဓိကထင်တာနေတာရှိတော့ပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့
โอเคဟိုအထူးသဖြင့်ဆိုလို့ရှိရင်နောက်ပိုင်းမှာလည်းဒီကဘာလက်ခီးသွွားတွေလာကြတယ်ဆိုလို့ရှိရင်လည်းအာရှနိုင်ငံတွေကများတာအထူးဖြင့်တရုတ်နိုင်ငံသားတွေကအများစုဆိုတာမျိုးဖြစ်လာတယ်ဒါပေမဲ့အခုဒီကိုရိုနာကြီးဖြစ်လိုက်တဲ့အခါမှာတော့ဒီဗိုင်းရပ်စ်ကြောင့်မလို့အဲ့ဒါလည်းတိတိတသားကျဆင်းသွားတာတွေဖြစ်လာမယ်လို့ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ်
ဟုတ်ကဲ့အဲ့တော့စောစောလုံးကဆရာဦးမင်းခင်လည်းပြောသလိုပဲဒီကြိုတင်ပြင်ဆင်မှုအပိုင်းနေပေါ့နော်ဒီယောဂကအခုလက်ရှိမှာတော့စောစောကပြောတဲ့ဒီဟိုတယ်နဲ့ခီးသွွားလုပ်ငန်းလိုနေရာမျိုးတွေနေဆက်ကုံတွယ်ရေးတွေဒီဆက်ယုံလုပ်ငန်းတွေမှာထိခိုက်မှုတွေကတော့အခုချိန်မှာတိတိတသားမြင်လာရပြီဆိုတော့ဒီဥစ္စာကဘလောက်ထိထပ်ပြီးတော့ဒီအချိန်တွေကိုဟိုမမကန်ကန်ထိညိပြီးတော့မတုံ့ပြန်နိုင်မှုဆိုရင်ဘလောက်ထိဆိုးသွားနိုင်တယ်လဲဆိုတဲ့အပေါ်မှာလည်းဆရာဦးမင်းခင်ကနည်းနည်းဆက်ပြီးတော့ဆွေးနွေးပေးပါရှင့်
လို့တော့လည်းအလားလာကြီးလို့ကျွန်တော်တို့မြင်နေရပြီ။ဟိုကုလကကျော်တဲ့ခရီးပွဲတော်အောက်ခြေလူသားတွေနောက်ပြီးတော့ကုလအထယ်ကျုပ်အပါဝင်ဆက်ရုံလုံရုံကြီးကအလုံးသမားတွေဟိုဒုက္ခရောက်တာကနောက်ဆက်ပြီးမှစီးပွားရေးလူမှုရေးပ တက်တယ်လိုက်လာနိုင်တယ်နောက်တစ်ခုရှိတာကကျွန်တော်တို့ပြောတဲ့စကားတစ်ခုရှိတယ်ဘူဟန်နဲ့ဆိုတဲ့ယောဂါကပူပန်နဲ့ယောဂါကုဒါကမကြောက်တတ်တာပေါ့ဟုတ
်ကဲ့
အဲ့ဒီကတစ်ခုရှိတယ်ပူပြီးတော့ဟလာဟိုလိုအပ်တာလည်းပူပြီးတော့တုတ်ပြတာမျိုးရှိတယ်လို့တနေ့ကဒီပေါ်မှာဟိုအများထုတ်တယ်ပြောစီဝါရှာလာရောဒီပြည်သူနဲ့ဟိုကိုအမြင်ချင်းချင်းနဲ့ပေါ့လေချင်းချင်းနဲ့အကျိုးများထုတ်တာလည်းရှိနိုင်တယ်ဒါကကျွန်တော်တို့စီဝါရည်တွေမကဘူးတခြားကံကြလေးဒီပြည်သူနိုင်ငံရေးတွေမှာလည်းရှိနိုင်တယ်ဆိုတော့အဲ့ဒီအန်လေးတွေဒီကျွန်တော်တို့ဆွေးနွေးနေတယ်ဘယ်လိုလုပ်ရတော့လဲဆိုတော့ဟိုရှေ့လျှောက်ကိုနော်ကျွန်တော်တို့ကဘယ်အခြေအနေခုနကပြောသူအခြေအနေအမှန်ကိုသိပြီးတော့အဲ့ဒီပေါ်မှာနော်ပဲလို့ထိတိုင်းမလို့တွေ့ရမှာစိုးနိုင်တဲ့အခြေအနေကတော့ဟိုတော်တော်ခံမှန်းခဲ့တယ
်ဟုတ်ကဲ့
ဆက်ပြီးတော့သူများတွေဖြစ်နေတဲ့အခြေအနေနော်ကျွန်တော်တို့ကဖြစ်လာရင်တောင်းမညောင်းမကြေနိုင်ကျွန်တော်တို့ရဲ့အားလေးပြည်ကြောင်းပို့ပြီးတော့ထိုးလာနိုင်တယ်အဲ့ဒီအားလေးကိုကျွန်တော်တို့ရှိနေပါတယ်
ဟုတ်ကဲ့ပါရှင့်ကျွန်တော်တို့အခုတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့အတွက်ပါဝင်ဆွေးနွေးခြင်းတဲ့သူတွေခေါ်ထားတာကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အခုအရင်ဆုံးကိုပိုင်းတော်ချီလာမသိဘူးရှင်ကိုပိုင်းတော်မော်လမြိုင်ကနေပြီးတော့ပါဝင်ဆွေးနွေးခြင်းတယ်လို့ပြောထားပါတယ်ကိုပိုင်းတော်ရှိပါလား
ရှိပါတယ်ဗျာရှိပါတ
ယ်ဟုတ်ကဲ့ကိုပိုင်းတော်ရှင့်ကျွန်တော်တို့အခုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့မြန်မာနိုင်ငံမှာဒီရောဂါပိုမတွေ့သေးဘူးဆိုပေမဲ့လည်းစီဝါရေးရရိုက်ခတ်မှုတွေတော့ရှိနေပြီလားပေါ့နော်ဘယ်လောက်ထိရှိနေသလဲကိုပိုင်းတော်ရောဘယ်လိုထင်ပါလဲဗာမြန်ပါဝင်မိမြန်ဆွေးနွေးကြမှာလဲရှင
့်ဟုတ်ပါတယ်ကျွန်တော်နိုင်ငံနဲ့ကြည့်မယ်ဆိုရင်စီဝါရေးနေနဲ့လက်တော်ဖြိခတ်တာရှိလို့တစ်ဖက်ကလည်းဟိုတောင်းပြီးတော့တောင်းကြောင်လက်ကမောင်းဆက်လို့ပေါ့မှာစာမီတယ်မှတ်တယ်50လောက်ဖြစ်လိုက်ကြအောင်300ရောက်လို့ရအောင်500ရောက်လို့ရအောင်တစ်ဖက်ကလည်းအဲ့ဒါမျိုးဖြစ်လာတယ်အဲဆေးရနေတဲ့လက်တော်ပုံတွေနဲ့ကြည့်မယ်ဆိုရင်လည်းဒီလိုဒီသားတွေအကောရောက်တဲ့တိုင်းတန်တွေစက်ဖို့မှုတွေမရှိနိုင်ဘူးတိုးနေနေဆိုတဲ့ဒီချိန်ကြီးအရင်တော့ဖြစ်ပြီးပရိတ်ပစီကိုအကောအထားပြရနေသားတော့နေသားမျိုးပေါ်ပဲရှိနေတယ်ဟိုနိုင်ငံတော်အနေနဲ့ဒီပေါ်ကာလအချိန်မှန်ကျတဲ့မြန်မာနိုင်ငံလေးဒီပေါ်တော့မဆိုင်ဘူးလို့ပြောနိုင်ငံတော်ပြဒီပေါ်ကာလကိုရိုနာဗိုင်းရပ်စ်ကမြေအောင်ဘီရက်ချီပြီးတော့ဘလောက်ထောက်တော့မယ်နိုင်ငံတော်ပြည်နယ်ပြည်ရတာမျိုးတွေရှိတယ်ဒီနိုင်ငံမှာကြတော့မြန်မာနိုင်ငံမှာကြတော့ဒီနေသားမျိုးမရှိကြတာကြတော့ဒီလိုမှလည်းတော်နဲ့ကိုယ့်ရဲ့တပ်ဝန်တွေမှာရှိတဲ့အမြင်လောက်ပညာမြင်လောက်နဲ့ဟောကောက်ကိုတမှုတည်နေရတယ်အဲ့တော့မလုံလောက်တဲ့တိုင်းကတခုဖြစ်နေလို့မြင်ပါတယ်စီးပွားရေးနေကြဆိုကိုယ့်ရဲ့နေထိုင်နေမှာဟိုစားသုံးစုံတွေပေါ့ခြေကံလူတန်းစားစားလို့ကိုယ့်ရဲ့ဆန်စီဖေးစားဒီချက်ပေါ်နေကြတဲ့ခြေကတချို့နေရာမှာဆိုတော်တော်လေးခုန်ကျသွားတယ်တခြားနေရာစားဖြစ်သွားတာမျိုးရှိတယ်အဲ့လိုမျိုးဟိုဆိုးရတဲ့ကံတွေဘယ်လိုများထိချုပ်ပြီးတော့ဖြစ်စေဒီမှာပတ်ပူဒီနဲ့ပတ်ပူဒီနဲ့အားရတဲ့နိုင်ငံတော်ကနေပြီးတော့ကျန်တဲ့ရောင်းချမနေတာမျိုးတွေစီစဉ်ပေးပြတော့မြင်ပါတယ
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကိုပိုင်းတော်ကျေးဇူးအများကြီးတင်ပါတယ်အခုလိုဆွေးနွေးပေးတာဒါကတော့စစောတုန်းကလည်းဆရာဦးမင်းခင်ထောက်ပြတယ်လို့ပဲကြိုတင်ပြင်ဆင်မှုကင်တွယ်မှုဘိုင်းမှာအားနေတယ်ဆိုတာကိုဟိုမြင်တဲ့သဘောလည်းရှိပါတယ်နောက်ဒီမှာကျမတို့စီကိုဒီ Facebook ပေါ်မှာလာပြီးတော့ comment ရေးထားတဲ့သူတွေပေါ့နော်အဲ့ထဲမှာလည်းတယောက်ကပြပြောလဲဆိုရင်တော့ Corona Virus ကပ်ရောဂါကြားရောက်တာကြောင့်မလို့တဲ့စီးပွားရေးထိခိုက်ကျဆင်းလာမှာကတော့အသေးချာဖြစ်လာမှာပါတဲ့သူကတော့အခုဖြစ်နေတယ်တော့မဟုတ်ပဲနဲ့ဖြစ်လာမှာပါတဲ့အခုလောလောဆယ်တောင်မှပဲစီဝါရေးလက္ခဏာတခုဖြစ်တဲ့ကုံစင်းနှုံးနေမတန်တဆတက်လာတယ်လို့ပြောပါရတယ်။အဲဖီချန်ကပြောသည်တဖြီကို2800ကျပ်ဖြစ်နေပါပြီတဲ့။ဆိုတော့ဒါနေစဉ်လူတွေရဲ့နေစဉ်နေထိုင်မှုတွေမှာဒီစီဝါရေးအရာထိခိုက်မှုတွေရှိနေတယ်ဆိုတော့ကိုဆွေးနွေးထားတာပါ။ဒါပေမဲ့နောက်တစ်ဦးကတော့ဖားရှာငါးရှာစားလို့ရပါတယ်။နာဂစ်တုံးကလည်း DSA တကောင်ပြောခဲ့တယ်လို့ပေါ့ဒိုးပြည်သူကထုံနေပါပြီတဲ့။နောက်တစ်ယောက်ကကြတော့အရိယာမေရော်ကြီးရှိနေတယ်။နောက်ပြီးတော့နိုင်ငံခြားသားအကြံပေးအယောက်90လောက်ကိုဒေါ်လာနဲ့ပေးပြီးတော့ခံထားတာစီးပွားရေးကတိုးတက်လာဖို့ပဲရှိတယ်။နောက်ပြီးတော့စီးပွားရေးပညာရှင်ကြီးကွီဖြိုးလည်းရှိတယ်လေတဲ့။ဘာကြောင့်ထက်ကြောက်စရာရှိသလဲတဲ့ဆိုပြီးတော့ဒီနောက်ပိုင်းဟိုရေးထားတဲ့နှစ်ယောက်ကတော့တယော်ပြီးရေးပုံလည်းရပါတယ်။အရိယာမေရော်ကြီးဆိုတာလည်းဘယ်သူဟိုသူအတိအကျညွှန်းညင်တယ်တော့ကျွန်မမပြောနိုင်ပါဘူးမပြောတတ်ပါဘူး။အစိုးရအနေနဲ့သူတို့အနေနဲ့ကတော့ဒါထိထိရောက်ကန်တွယ်မှုမရှိဘူးဆိုတဲ့ပုံစံမျိုးနဲ့ယူဆပြီးတော့တယော်ရေးပုံရတယ်လို့ထင်ပါတယ်။ဆိုတော့ဆရာဦးမခင်ကိုကျွန်မဒီ comment အနေနဲ့ရောဆက်ဆက်ပြီးတော့ဖြေပေးစေချင်တာကအခုလက်ရှိဒီကင်တွယ်မှုတွေမှာဒီထက်ပိုပြီးတော့ထိရောက်အောင်ပေါ့နော်ဟိုစစောကသောရရှင်လည်းပြောသွားတယ်ဖြီးဒီကင်တွယ်မှုဘိုင်းမှာချိုးတင်ပြင်ဆင်မှုဘိုင်းအားနည်းနေတာတွေဒါတွေမှာပိုပြီးတော့ထိရောက်ရောက်အခြေအနေကဆိုးလာနိုင်တယ်ဆိုတော့ခံမှန်းလို့ရနေပြီဒီလိုနေထားမျိုးမှာဘယ်လိုချိုးတင်ပြင်ဆင်မှုတွေနဲ့တုံ့ပြန်ကင်တွယ်ဖို့လိုအပ်တယ်လို့ထင်ပါတယ်ဆရာ
ဒီမှာကျွန်တော်တို့အစိုးရ ဘယ်လိုစဉ်းစားပြီးဘယ်လိုလုပ်နေလဲဆိုတော့ဒါပဲတိတော့ဟိုရှင်းနေလို့လာပါတော့အဆရာကဒုတော့အောင်သူတို့ပူပန်နေဟလာအာထုတ်တယ်ဆိုတာတော့ကျွန်တော်တို့ပြင်နေရတယ်ဆိုတော့ဟိုခါလိုက်မဖြစ်ဘူးတာဒီတော့ကျွန်တော်တို့ကဖြစ်တယ်ဒါဌာနဆိုင်ရာရဲ့ဥစ္စာပါပေါ့နော်ဒါနဲ့အခက်အခဲရပါလို့ဆိုရန်လျားတယ်ကျွန်တော်တို့ရန်ရောင်းလုံးလုံးမပြောင်းနိုင်တဲ့အခါကျတော့ထိရောက်မှုကအားခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုဘယ်လိုအစိုးရကြိုးစားမလဲဆိုတာကဒီနေရာမှာအရေးကြီးဆုံးနေကုန်မယ်ဆိုတော့တကယ်တမ်းဒီစာကိုရှင်းမယ်ဆိုရင်တော့ဟိုသီအိုရီတွေဟိုလာကျွန်တော်တို့ဒီနေရာရဲ့အပိုင်းတွေလက်တွေ့ဘာဖြစ်နေတယ်လက်တွေ့ဖြစ်နေတာကိုဘယ်လိုတုံ့ပြန်မလဲတုံ့ပါဦးစားပေးမယ်ဒါတွေကပို့ပြီးတော့အရေးကြီးပါတယ်အဲ့တော့ချုပ်ပြောလို့ရှိရင်လုပ်ကြပုံသားလေးအစိုးရကဖောက်ခက်နိုင်ပြီးတော့လုပ်တယ်အဲ့လိုဖောက်ခက်နိုင်ပြီးတော့ခုနအတောပြောသွားတယ်ဟိုကျွန်တော်လူမျိုးတွေလည်းကျွန်တော်တိုင်းပြည်သားတွေအနေနဲ့ဟိုခံနေရရှိတယ်ဆိုတာအမှန်နဲ့အဲ့ဒီလိုအခြေအနေကြီးပုံမှန်မူတည်ပြီးတော့နော်ဟိုလဲပတ်နိုင်လို့ပေါ့နော်အဲ့ဒါကိုအားထုတ်ဖို့လိုပါတယ်
ဟုတ်ကဲ့ဆရာ
နောက်တစ်ခုပြောချင်တယ
်ဟုတ်ကဲ့ပြောပါဆရာပြော
ဟုတ်ကဲ့နောက်တစ်ခုပြောချင်တာကခုနတက်ရောက်မှုဒီမှာကျွန်တော်တို့ဖြစ်နေတာရှိတယ်ကျိုးတင်တာဝဲတဲ့ကိစ္စဥပမာနှာခေါင်းစီးပေါ့ max ပေါ့နှာခေါင်းစီးဆိုရင်လက်ကို1500တန်းကအခု3000ဖြစ်သွားပြီသိချာနေရအောင်နော်ဆောင်းစီးဆောင်းစီးပုံမှန်တန်း1000ဈေးကွက်ထဲမှာ50ရောင်းဝယ်ဖြစ်တာကတန်း4000-5000ဈေးဖြစ်သွားတယ်ဒါကနမူနာပေါ့နော်ဒီဝါရီရဟိုအမြတ်ထုတ်ဖို့ကြိုးစားလေးဟာပြီပေါ့ဒါမျိုးတွေကိုကျွန်တော်တို့ကတစ်ဖက်ကကာကွယ်ဖို့ဒီကြိုးပြီးပြစ်ဖို့ကိစ္စမှာဒီလိုလေးဖြစ်နေတယ်ဆိုတာကိုကျွန်တော်သိနေတယ်ဒီနှာခေါင်းကြီးတွေကစမကြီးဝန်ထမ်းတွေတကယ်ဖြည့်တန်းတိုက်တော့ဝင်မယ်စမကြီးဝန်ထမ်းတွေတွေ့ဟိုမရှိမဖြစ်ဆိုတာကိုကြိုးကင်ကာကွယ်ဖို့ခုနကစီးပွားရေးပါရီကဏ္ဍအလေးကြီးမှာဟိုအမြတ်ထုတ်လာမယ်အရင်ကြီးကြီးနဲ့မြတ်ထုတ်လာမယ်ဟာလေးကိုကျွန်တော်တို့ဟိုလက်တွေ့အခြေအနေကိုသိနေပြီးတော့တုံ့ပြန်လဲဘူးတော့အင်တာရေးကြည့်ပါလေ
ဟုတ်ကဲ့ပါဆရာဒီအမေရိကန်လိုနိုင်ငံကြီးတွေအပါဝင်ပေါ့နော်ဒီဒီအခုလက်ရှိဒီယောဂဖြစ်ပွားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လည်းစီးပွားရေးကြက်ကကြီးတဲ့အခါကျတော့ရိုက်ခတ်မှုကကြီးတဲ့အခါကျတော့အရေးပေါ်ကော်မတီတွေဖွဲ့အရေးပေါ်ဟိုတုံ့ပြန်ကင်တွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့မှဒါသမရတွေကိုယ်တိုင်ညွှန်ကြားချက်တွေထုတ်ပြီးတော့မှထိရရောက်လုပ်နေတာတွေကတော့ဒီနိုင်ငံတွေမှာတော့ရှိကြပါတော့မှဗဟိုဘဏ်ကနေပြီးတော့မှအတူနှုံးတက်မှတ်နှုံးတွေချပေးလိုက်တာအပါအဝင်အရေးပေါ်ချင်းနေကြညာတယ်ဆိုလို့ရှိရင်လည်းစောစောကဆရာဦးမင်းခင်ပြောပြတယ်လို့ထောက်ပြတဲ့အချက်တခုလို့ပေါ့အခုဆိုရင်နှာခေါင်းစီးတွေဈေးတက်သွားတယ်ဆိုတဲ့ဟာမျိုးတွေကုန်စည်နှုံးတွေဈေးမတက်အောင်ဒီနိုင်ငံတွေမှာတော့ပြန်ပြီးတော့ထိန်းကြီးပေးထားတာတွေဒါမျိုးတွေအရေးပေါ်ချင်းနေကြညာပြီဆိုလို့ရှိရင်အဲကိုဒီ consumer ဒီစားသုံးသူတွေအတွက်ဟိုအဲ့လိုလှုပ်ချင်တိုင်းလှုပ်လို့မရတဲ့အခြေအနေဟန်တာထားတွေရှိတဲ့အပြင်ကိုပဲဒီအစိုးရကနေပြီးတော့မှဒီဈေးကွက်ကြီးရက်မသွားအောင်ပြည်သူတွေကိုဘယ်လိုထောက်ပံ့ပေးနိုင်မလဲငွေကြေးလက်ထဲကိုဘယ်လိုထည့်ပေးနိုင်မလဲဆိုတာတွေကအစားဒီနိုင်ငံတွေမှာတော့ထိရောက်ကင်တွယ်နေတာတွေရှိတာပေါ့လေဆိုတော့ကျွန်တော်ဟိုဦးတေစာမအောင်လည်းတစ်ချက်မေးချင်ပါတယ်ဒီ hotel နဲ့ခီးသွွားလုပ်ငန်းတွေမှာဟိုအခုလိုမျိုးဒီလိုမျိုးလုပ်ငန်းတွေမှာလက်ရှိအခြေအနေမှာ ਉਹ ပဲခီးတဲ့တွေကျသွားတယ်ကျသွားပြီဆိုတဲ့ဟိုကဝန်ဆောင်မှုပေးတဲ့သူတွေအတွက်လဲဒါအလုပ်လက်မဲ့တွေဖြစ်လာဖို့ရှိလာမယ်ဒီလုပ်ငန်းတွေမှာလဲဝင်ငွေထိခိုက်တာတွေရှိလာမယ်ဒီအပေါ်မှာအစိုးရအနေနဲ့ဘာတွေလုပ်ပေးသင့်တယ်လို့ဒီကိုယ်တိုင်လုပ်ငန်းလုပ်နေတဲ့သူတယောက်အနေနဲ့ဒီအချိန်မှာဘယ်လိုပံ့ပိုးမှုတွေလိုအပ်နေပါလဲရှင
့်အဲအခုလက်တလုံးမှာတော့ကျွန်တော်တို့ဟိုလက်ရှိကျွန်တော်တို့တရင်ကြားတာပေါ့နော်အခုလူမိုင်းဝန်ကြီးဌာနကနေပြီးတော့မှဒီလူမှုဖလုံရေးနဲ့ပတ်သက်ပြီးတော့မှပေါ့နော်ကျွန်တော်တို့ဒီပေးသွင်းရမယ်ဒီဝင်ငွေပို့အလားတွေကိုကျွန်တော်တို့သုံးလဆိုင်ငံ့ပေးမှုနဲ့ပေါ့နော်ပေးသွင်းပေးမယ်ဆိုရဲအဲတရင်ရစ်ကူထလာပါတယ်နောက်ပြီးတော့ဒီအသေးစားလက်စားလုပ်ငန်းတွေအတွက်ပေါ့နော်ကျွန်တော်တို့အခုနိုင်ငံတော်အဆင့်ပေါ့နော်အားနေပြီးတော့မှဒီဘီလီယံ100ပေါ့နော်အဲအရေးပေါ်ရမငွေတက်မှတ်ပြီးတော့မှကူညီပေးမယ်ဆိုရဲအားလေးပေါ့နော်ဒါလေးကကျွန်တော်တို့အလုံးအတွက်တော့ဘာပြောမျောလင်းချက်လေးတခုပေါ့နော်ဒါပေမဲ့အဲ့ဒီဟာတွေကိုတကယ်အကောင့်ထဲပေါ်လာဖို့ပေါ့နော်အဲ့အဲ့ဒါတွေတော့ကျွန်တော်တို့ကတော့ဆက်ပြီးတော့စောင့်ကြည့်ရအောင်ပါပေါ့နော
်ဟုတ်ကဲ့ပါရှင်ကျွန်မတစ်ဆက်တည်းပဲနောက်ထပ်ဟိုပါဝင်ဆွေးနွေးမဲ့သူတယောက်ကိုဖိတ်ခေါ်ချင်ပါတယ်ကိုလမဝစ်ကွန်ဆင်ကနေပြီးတော့ကိုလမဆွေးနွေးနိုင်ပါတယ်မေးချင်တာရှင်လည်းမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခက်ခက်ခက်ခက်ကြားရတယ်အိန္ဒိယနေပြီးတော့အသံလှည့်ပေးနေတဲ့ဗီဒီယိုလည်းအထူးကျေးဇူးတင်ပါတယ်အခုကတော့ဟိုဗမာပြည်မှာအခုချိန်ဒီမတွေ့အောင်ပြုလုပ်ပေးနေကြတယ်ကျွန်မရဲ့ဝန်ထမ်းအနေနဲ့နော် ပီဒီယိုလည်းကျေးဇူးတင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဟိုဗမာပြည်မှာမရှိဘူးဆိုတာတော့ကျွန်တော်တော့ဆက်ကျွန်တော်ဗီဒီယိုမှာကုံနေရပါတယ်။အဲ့တော့ပြောချင်တာတော့ရှိပါတယ်။ပြောချင်တာဟိုကုကပ်ပေါ့ဗျာဒုက္ခနာကပ်ဆိုတာဟိုကဘာကပ်ယောဂါကြီးဖြစ်နေပြီ။အဲ့ဒီနောက်ဆက်တွဲရတော့ဟိုဟိုယောဂနာကပ်နောက်မှာဒုက္ခနာကပ်ဆိုတော့ခုငါမှုမှုတွေရတယ်။ကျွန်တော်ဒီမှာလည်းရှိလာပါတယ်။ငါမှုတယ်ဆိုတာအစာရစာပြတ်လတ်လို့ဟိုဝယ်မရပြုမရတွေရှိလာပါတယ်။အဲ့ဒီနောက်မှာကျွန်တော်ဆွေးစေဟိုဗီဒီယိုရလည်းဆွေးနေတာတာဒီကယောဂယောဂနဲ့ခုငါမှုနောက်တစ်ခုအာတဒနာကဆိုတော့ဟိုတက်ဖြတ်မှုမဖြစ်ပါခင်လို့ဆိုတော့ဘာလို့ဆိုတော့ကျွန်တော်အခုဒီကျွန်တော်တို့မျိုးမအောင်အဲ့သုံးမျိုးလောက်တပြိုင်နဲ့ဖြစ်လာတယ်အဲ့ဒါအမှန်တကျောက်ဆရာကောင်းပါတယ်သူကလူကြီးတွေပြောသွားသလိုပဲကျွန်တော်တို့နိုင်ငံမှာနိုင်ငံတော်တိုင်နိုင်ငံကိုယ်တိုင်ကပြောသွားတာအဲ့ဒီဟိုဆက်နပွဲစည်းတဲ့ဒီလောက်သမားတွေဆက်ချုပ်လောက်သမားတွေအထက်ချုပ်လောက်သမားတွေနောက်ဖိုင်းနိုင်ငံအလုံးလက်ပြန်လာတဲ့လောက်သမားတွေအတွက်ဘာမှပြောထားတာမရှိပါဘူးအဲ့ဒီလူတွေရဲ့စာဝတ်နေရာအလုံးရေးကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုဆက်ပြပြောသလိုဟိုဒီအမေရိကန်လိုထောက်ပံ့တာမျိုးမရှိတဲ့အပြင်ကျွန်တော်တို့စီမှာနေပြန်တို့နေပြန်တို့တွေနဲ့တွားနေရတဲ့လူတွေရဲ့ဂျားထဲမှာဟိုစောင်းနေပြဿနာလွန်ကြီးပါတယ်။ဥစ္စာတွေကပြောတယ်ဆာနာဖြေးကဆန်လုံလောက်ရှိပါတယ်လို့ပြောပေမဲ့အဲ့ဆန်ကဘယ်ပတ်စံနဲ့ဝင်မှာလဲ။အဲ့ဒါအလုံးရေးကြည့်ပါတယ်။အဲ့တော့နောက်တစ်ခုကရေးဘော်ချင်းတွေဆိုတော့ပြောသွားတဲ့အတွက်ရေးဘော်ချင်းတွေဆိုရင်တီစဲပြီးခဲ့တဲ့ဘက်ကပဲတီစဲမူလအချင်းတွေအတိုင်းပြန်ဖြစ်တဲ့အတွက်ကြောင့်ရေးဘော်ချင်းတွေဆိုဘဒုလက်ထဲဘီဇီင်းတွေရောက်သွားမယ်ဆိုတာလေလူတန်းသိပါတယ်အဲ့တော့အားလုံးအခြေအရာကိုတုံးတက်ပြီးတော့အခြေခံလူတန်းစားတွေအတွက်အလွန်ဆုံးအခုကျန်စားပြီးတော့ကျွန်တော်ကဆိုရင်တော့အခြေခံလူတန်းစားတွေစမ်းနေအလကားပေးလိုက်ပါဗျာအဲ့လိုစဉ်းစားတင်ပါတယ်လို့ကျွန်တော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကုလားမောင်ကျေးဇူးအများကြီးတင်ပါတယ်အဲ့လိုလုံနိုင်ရင်တော့လည်းအကောင်းဆုံးပေါ့နော်ကျမတစ်ဆက်ထဲမှာပဲကျမတို့စီကိုအာစာနဲ့ရေးသားပြီးတော့ဆွေးနွေးထားတဲ့အဲဦးစိန်မောင်မိထီလာကဆွေးနွေးထားတာကိုလည်းတစ်ချက်သေးတခါတည်းမဆုမွန်ကဖတ်ပြထားပါတယ်တစ်ချက်နောက်ထောင်ကြည့်ပါအောင်ရှင့
် COVID-19 ကရက်ကြောင့်ကမ္ဘာနိုင်ငံတချို့မှာစီးပွားရေးရိုက်ခတ်မှုတွေရှိလာနေပါတယ်တရုတ်ပြည်နဲ့နှိစပ်ပြီးဆက်ဆံမှုများနေတဲ့မြန်မာနိုင်ငံမှာလည်းစီးပွားရေးရိုက်ခတ်မှုတွေရှိပါတယ်ဝင်လန်းထွက်လန်းတွေမှာပိတ်ဆို့စစ်ဆေးမှုတွေလုပ်နေလို့စီးပွားရေးအတွက်လူဝင်လူထွက်နှဲသွားပါတယ်။ကုန်ပစ္စည်းအတင်အသွင်းတွေကလည်းနှဲနေပါတယ်။တရုတ်နယ်စပ်မှာရောထိုင်းနယ်စပ်မှာပါစီးပွားရေးလုပ်ငန်းကူးလူဆက်ဆံမှုကျဆင်းနေပါတယ်။မြန်မာစီးပွားရေးပိတ်ဆို့ကျဆင်းသွားမှာကိုစိုးရိမ်နေရပါတယ်။ဆင်းရဲတဲ့နိုင်ငံတောင့်ခံစရာအင်အားကလည်းမရှိလာပါဘူး။စစ်တပ်တို့ဥပိုင်တို့ကလည်းသူတို့နဲ့မဆိုင်သလိုမျက်နှာလွှဲနေပါတယ်။ဒီအခြေအနေကိုထိန်းညှိကြားကန်ပေးနိုင်မှုအစိုးရကတော့အခြေအနေထိမ့်သိမ့်ကွက်ကဲရေးကော်မတီတွေဖွဲ့စည်းပြီးစီစဉ်ဆောင်ရွက်နေပါတယ်။ပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းရှင်များမနစ်နာစေရအောင်လဲအခွန်စည်းကြမ်းမှုနှုံလျှော့ချပေးတာကင်းလွတ်ခွင့်ပေးတာတွေကိုအရေးပေါ်အစီအစဉ်နဲ့လုပ်ပေးနေပါတယ်။ကုန်ပစ္စည်းတွေတိုလောင်တာဈေးကစားတာကုန်ပစ္စည်းမြင့်ပြီးအကျိုးစီးပွားရှာတာတွေမလုပ်ကြဖို့ကိုလည်းသတိပေးနှိုးဆော်နေပါတယ်။လွန်ကဲတာတွေကိုလည်းအရေးယူဖို့လုပ်နေပါတယ်။စီးပွားရေးရိုက်ခတ်မှုအများဆုံးခံရတာကတော့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းဖြန့်မြူးမှုပါပဲ။ကြက်တဲသွားမှနဲ့ရော်နေကြဆင်းသွားမှကတော့အစိုးရရဆုံးမှဘာကြောင့်လဲဆိုတော့ပြည်သူအများစုကစိုးရိမ်မှုတွေနဲ့ဝယ်ယူစုဆောင်တိုလောင်နေကြတာပဲဖြစ်ပါတယ်။ COVID-19 ကရက်ရက်ရှည်လေးအခက်ခဲတွေ့ရလေးဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံမှာဒီလိုစီးပွားရေးရိုက်ခတ်မှုနည်းအောင်လုပ်တင်နေထင်တာကတော့ပြည်သူတွေကအစိုးရလွန်ပြီးတော့တစ်လစာနှစ်လစာလုံလောက်ယုံထက်ပို့ပြီးတော့စားတောက်ကုန်တွေဝယ်ယူစုဆောင်တိုလောင်တာတွေမလုပ်ဖို့ကုန်တယ်ပွဲစားတွေကကုန်ပစ္စည်းတွေတိုလောင်ပြီးတော့ဈေးကစားတာတွေကိုတားဆီးအရေးယူဖို့ကုသရောင်းဝယ်မှုမှာအနေရမဖြစ်တော့တဲ့နည်းနဲ့တွင်းကုန်ထုတ်ကုန်တွေကိုခွင့်ပြုနိုင်ဖို့အခွန်အတုပ်တွေကိုရှော့ချဆွဲဆောင်မှုတွေကိုပညာပေးတာရောအရေးယူမှုတွေပါလုပ်တဲ့လို့ထင်ပါတယ်အဲ့ဒီလိုမျိုးလုပ်နိုင်ဖို့အစိုးရနဲ့ကုန်တယ်ကြီးများအသင်းတို့ညှိနှိုင်းပြီးတော့စီမံဆောင်ရွက်ဖို့လုပ်ပေးရမယ်လို့ထင်ပါကြောင်းခင်ဗျာဆိုပြီးဥစိန်မောင်မိထီလာကရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကျမတို့ကိုစာနဲ့ပဲပြောဒီမှာလာပြီးတော့ comment ရေးတဲ့သူတွေပြောတဲ့သူတွေအများစုကတော့အကုန်လုံးကတော့လက်ရှိမှာဒီရိုက်ခတ်မှုကတော့တိတိတသားတွေ့လာရတာတွေရှိတယ်။ဆိုတော့အခက်ခဲတွေကပို့ပြီးတော့ရက်ရေရေရှည်ဖြစ်လာလေပို့ပြီးတော့ထိခိုက်ဖို့ပဲရှိတယ်ဆိုတာတွေကိုပဲအဓိကဆွေးနွေးထားတာတွေ့ရပါတယ်။ကျမတို့အခုဟိုအချိန်နောက်ဆုံးပိတ်မကုန်ခင်မှာပေါ့လေကျမဟိုဆရာဦးမင်းခင်ကိုဥတီစာမောင်ကိုရောဟိုနောက်ဆုံးအနေနဲ့ဆွေးနွေးပေးစေချင်တာကတော့ဒီလိုမျိုးအခြေအနေကကင်တွယ်မှုတွေကမထီရောက်ဘူးဆိုရင်တော့ရှေ့လျှောက်မှာပို့ဆိုးလာဖို့ပဲရှိတယ်ဆိုတော့အမြင်တွေပေါ့နော်ဆိုတော့အဲ့ဒါကဘလောက်ထိစိုးရိမ်စရာအခြေအနေဖြစ်လာနိုင်ပြီးတော့ဒီလက်ရှိကင်တွယ်မှုတွေကအင်မတန်ကိုပဲတကယ်ကိုပဲ ဆိုရင်စရာရှိနေလားဒါမှမဟုတ်ထိတိယောက်ယောက်ကင်တွယ်နိုင်မဲ့အလားလာကိုမြင်ရပါသလားရှင်တကယ်လို့ကင်တွယ်နိုင်မဲ့ဆိုလို့ရှင်မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုဘယ်လိုပုံစံမျိုးနဲ့ကျော်လွှားနိုင်မလဲစီးရတဲ့နိုင်ငံတစ်ခုဖြစ်တာရောနောက်ဆိုတော့တောင့်ခံနိုင်ပါမလားပေါ့နော်ဆရာရဲ့အမြင်လေးပိတ်ဆွေးနွေးပေးပါရှင
်ဟုတ်ကဲ့ကျွန်တော်တို့ခုနကပြောတဲ့အတိုင်းဟိုဆိုရကတကယ်ကိုကြိုးစားနေပြီဒီဒီလေဆိုပေမဲ့မလို့လောက်တာတော့မှန်တယ်ဆိုတော့ကျွန်တော်ပြောတဲ့စကားအတိုင်းမကြောက်တတ်တဲ့ခြင်းမှာနိုင်ငံရေးအရာရောကဏ္ဍအသီးသီးပေါ့နော်စီစီပွားရေးဥဆောင်နေတဲ့လူတွေနဲ့မကြောက်တတ်တဲ့ခြင်းမှာပါနေတယ်တာလီတော့ကျွန်တော်တို့ကထုံးစံတိုင်းလဲကျွန်တော်တို့ဟိုဒေါ်အဆက်ဆက်ကြီးပြောသွားလိုက်ပြီးပြီးသားအတိကျဆိုလို့ပဲကျွန်တော်တို့ရဲ့ထူရှက်ကဲတဲ့ဖြစ်တဲ့ဂိုက်ဒီပြည်သားကိုပဲအားကိုးရအောင်ပါပဲဆိုတော့ကျက်ပြီအဲ့လိုအားကိုးပြီးတော့ဘယ်လိုလဲပတ်နိုင်တယ်ပေါ့နော်ဟုတ်လားအဲ့ဒီဟာကိုခုနကကျွန်တော်ပြောတဲ့လက်တွေ့အခြေအနေနဲ့ရှင်းပြီးတော့ဟိုအတတ်နိုင်ဆုံးခုခံနိုင်လို့လို့လေနောက်တစ်ချက်ကကျွန်တော်အင်ဂျင်တိုက်ကြည့်လို့ရှိတယ်တရုတ်နိုင်ငံထိုင်းနိုင်ငံအိန္ဒိယနိုင်ငံနော်ဒီလိုနိုင်ငံလေးနဲ့ဟိုအလေးအဆုံဟိုနိုင်ငံကြီးရဲ့လက်တွေ့လက်တွေ့လုပ်နိုင်လို့လို့ပူးပေါင်းပြီးလုပ်နိုင်ရမယ်ဒါကကျွန်တော်တို့ရဲ့ဟိုကျိုးနိုင်ငံအတွက်ဟိုအပိရှင်လို့ပွဲပြီးသူကျွန်တော်ယူဖတ်လေဆိုလိုတာဆိုတာကဟိုကျွန်တော်တို့မမှန်းနိုင်အောင်သူကြီးကျင်လဲသူတို့ဆိုင်ရဲ့အစ်စ်တက်ပေါ်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့မှဒီကစီးပွားရေး globalization လေးဖြစ်လာနေတဲ့ခါကျတော့ဟိုအတက်နိုင်ဆုံးဟလာလူတို့ကိုစီးရုံးပြီးတော့တွားနိုင်တာကပဲဟိုကျွန်တော်တို့ရဲ့အကောင်းဆုံးအဖြစ်ရမယ်လို့ဆိုပါတ
ယ်ဟုတ်ကဲ့ဆရာဦးမေခင်ကျေးဇူးတင်ပါတယ်ရှင်ဦးတည်စားမောင်ကိုလည်းဆွေးနွေးကြည့်ကြပါတယ်ဒီခီးသွွာလာမှုအရေးအတွက်တွေရော့သွားတာတို့အခုဦးတည်စားမောင်တို့လုပ်ငန်းမှာတိုက်ရိုက်ထိခိုက်မှုတွေရှိတယ်ဆိုတာဆော့ဆော့ကလည်းပြောခဲ့တယ်ဆိုတော့အခြေအနေထက်ဆိုးမလာအောင်ဟိုဘာတွေပြင်ဆင်ထားတင်ပါတယ်လဲဦးတည်စားမောင်တို့အနေနဲ့ရောဘာတွေဒီရှေ့လာမယ့်အလားအလာအတွက်ဘာတွေလုပ်ထားပါလဲရှင
်ဟုတ်ကဲ့အခုကျွန်တော်တို့အစိုးရဘာလုပ်ပေးမလဲဆိုတာတခုတည်းကိုပဲကျွန်တော်တို့စောင့်နေဒီလိုမျိုးမဟုတ်ပဲနဲ့ပေါ့နော်ကို့အဖွဲ့စည်းအကြောင်းကိုအတိဆုံးပါအဲ့တော့ကို့အဖွဲ့စည်းအတွင်းမှာကိုဘာတွေလုပ်တင်တယ်လဲဘာတွေလုပ်ရမလဲဆိုတဲ့ဟာပေါ့နော်နောက်ဘာပဲပြောအခုကျွန်တော်တို့ဒီမျိုးဒီဟိုဝေဖန်နေအကြံပေးတယ်အဲဆိုတဲ့စကားမျိုးထူလာတဲ့လက်တွေ့ပေါ့နော်လုပ်ရတဲ့တက်တည်ပြဖို့လိုပါမယ်ဘာလို့ဆိုတော့ဒီဖြစ်ပျက်ကြီးကကျွန်တော်တို့တက်တမ်းမှာတော့ဖြစ်ပေါ့နော်ဟိုတခါမှမကြုံဘူးသေးတဲ့တကယ့်ကိုကြီးမားကျယ်ပြန့်တဲ့ဒီကာယောဂါဆိုပြီးဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဟိုမာမာရှိတဲ့ဟိုတယ်ဆုံ20ရက်ဇုံတစ်ခုရခိုင်ဇုံမှာဟိုဟိုတယ်ကကျွန်တော်အလုံးပေါင်းဟိုဟိုတယ်လုံးဟိုတယ်နဲ့ guest house 90လောက်ရှိပါတယ်အဲ့တော့အဲ့ဒီမှာလည်းပဲအခုပွဲစည်းတွေအချင်းချင်းပေါ့နော်တောင်နဲ့တယောက်ဟိုတင်းနေအစ်မပြတ်ဖလဲပြီးတော့ကအခုလက်ရှိဖြစ်နေတဲ့နောက်ဆုံးဟလာဒီဧည့်သည်နဲ့ပတ်သက်ပေါ့နော်ဝန်ဆောင်မှုအခုဖြစ်သွားတဲ့ဒီ cancellation တွေကိုကျွန်တော်တို့ဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့အကောင်းဆုံးဖြစ်ရှင်းမလဲပေါ့နော
်အ
ဲ့ဒါကိုကျွန်တော်တို့အဓိကထားပြီးတော့ပြင်ဆင်နေပါတယ်ပြီးတော့ဒီရှိကလာမယ်ကလာမယ်
အချိန်နည်းနည်းလေးကုန်နေလို့မြန်မြန်လေ
းဟုတ်ကဲ့အဲကျွန်တော်တို့ဒီ off season လေးကိုရောက်သွားပါပြီအဲ့တော့ဘာပဲပြောပြောအဲ့ဒီကာလာဘာပဲပြောကျွန်တော်တို့ဒါဒီလည်းပဲအတိုင်းအတာတစ်ခုတည်းကျွန်တော်တို့ဒီခီးတွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကအဲ့ဒီတွေကိုကျွန်တော်တို့ဟိုပါပေါ့နော်ဟိုကျွန်တော်တို့ဟိုပါပေါ့ဒီရာနဲ့ပတ်သက်လို့အနေနဲ့ကင်းအောင်ကျွန်တော်တို့လုပ်သွားနေတဲ့အနေထားကာလာတစ်ခုတည်းရောက်သွားပါတယ
်ဟုတ်ကဲ့ဒီဆောင်ကျေးဇူးများတင်ပါတယ်ကျွန်တော်ဟုတ်ကဲ့ကျွန်တော်တို့အချိန်ကတတ်မှတ်ချက်ကုန်သွားလို့ပါအလုံး
ပြည်လုံးလုံးနဲ့ဒီကာယောဂါ
ဝိုင
်းပြီးတော့မှကျွန်တော်တ
ို့တိုက်ဖြစ်
ဖို့ပဲကျွန်တော်အဲ့ဒါအကြံပြုချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့တိုက်ရိုက်လေးလိုက်စစ်စစ်အချိန်ကုန်သွားလို့ပါပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်အခုတော့မအေးသနာကျော်သတင်းချင်းချုပ်ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကိုရိုနာဗိုင်းရပること့စ်ပိုးကူးစက်မှု COVID-19 ရောဂါကမ္ဘာမှာပြန့်နှံ့နေတာကိုကာကွယ်ဖို့လှုံ့ဆော်နေကြတဲ့နေရာမှာတောင်ကိုရီးယားမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ148ဦးရှိသွားတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်မလို့အဲ့ဒီမှာကူးစက်သူစုစုပေါင်း 8,900 ကျော်သွားပြီးတော့သေဆုံးသူကလည်း102ဦးရှိသွားပြီဖြစ်ပါတယ်။စင်ကာပူမှာတော့ကိုရိုနာဗိုင်းရပ်စ်ကပထမဦးဆုံးချိန်သေဆုံးသူ2ဦးရှိကြောင်းဒီကနေ့ပဲစင်ကာပူကျန်းမာရေးဝန်ကြီးကပြောကြားသွားခဲ့ပါတယ်ရှင်။
ကဲပါမေးသနာကျော်သတင်းချင်းချုပ်ကိုပြပြပေးသွားတာပါဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void at Sonya ဖြစ်ပါတယ်ကျွန်မခင်ပြထွေးပါ View American တိုင်းရဲ့စီးနီးညအစီအစဉ်လေးကိုည9:00ကနေ 10:00 ထိ line to meter 1925နဲ့32တို့ကနေထုတ်လို့ပြေးခဲ့တာပါတောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေကိုရိုနာဗိုင်းရပ်စ်ပေးကနေလည်းကင်းဝေးကြပါစေရှင်
This program has come to you from the Voice of America, Washington.